Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုတော့ကိုရန်နိုင်နဲ့ကျမနင်္ဂလာရိုတင်ပြမှာပါ။အမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်တဲ့သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ဂျာနာမိုရီကိုရှေ့သတင်းမှမှကြားတင်တော့မှာပါ။မြန်မာနိုင်ငံကိုရောက်နေတဲ့တရုတ်သမ္မတမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့တရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့နိုင်ငံနားလည်မှုစာချုပ်လွန်အတော်များများလက်မှတ်ရေးထိုးခဲ့ပါတယ်။ဒီကနေ့ကြောက်တဲ့ထိုင်းနိုင်ငံရဲ့သမ္မတနှင့်အခမ်းအနားကိုတော့ထိုင်းတပ်ရင်တစ်ခုမှဂျင်မာယာမှာထိုင်းပြည်မင်းမြတ်ကိုတိုင်ထူးထူးခြားခြားတက်ရောက်ခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမော
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့တရုတ်သမ္မတရှီကျင်းပင်နဲ့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးတော့နိုင်ငံအစိုးရတက်ပူပေါင်းဆောင်ရွက်ရေးနဲ့လက်နက်ကင်ဖွဲ့တွေရဲ့အကြောင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့ဒီကနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတရဲ့ရှေ့မောက်ပါနိုင်ငံရဲ့အကျိုးပြုစီမံကိန်းတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံရဲ့အကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါသလဲ။
ဒီနိုင်ငံကပေါင်းစုံဆက်ဆံရေးမှာเนาะနားလည်မှုတွေယုံကြည်မှုတွေကူပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်တယ်လို့တော့ကျွန်တော်အမြင်ပါ
တရုတ်သမ္မတခီးစဉ်ရဲ့နောက်ဆုံးရသတင်းတွေကိုမကြခင်တင်ဆက်ပေးမှာပါ။နောက်မြန်မာနိုင်ငံတိုင်းရင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒဲရီဒီလိုက်ဆွေးနွေးကြမှာလဲတရုတ်သမ္မတရဲ့ခီးစဉ်အကြောင်းကိုဆွေးနွေးကြပါပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ဂျာနာမိုရီကိုရှေ့သတင်းမှမှစတင်တော်မှာပါသမ္မတဒိုနယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမယ့်ဥပဒေအကျိုးဆောင်ဖွဲ့ထဲမှာဟာဗာတက္ကသိုလ်ကဥပဒေပါမောက်ခဟောင်းအယ်လန်ဒရရှိုဝစ်နဲ့သမ္မတဟောင်းဘီလ်ကလင်တန်ရဲ့ White Water အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှူးကန်စတာတို့ပေါင်းနှစ်ဦးပါဝင်မှာပါသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ထဲမှာဖလော်ရီဒါပြည်နယ်ရှင်နေကျိုးလည်းဖြစ်သမ္မတထရမ့်နဲ့ရင်းနှီးတဲ့မိတ်ဆွေတူလည်းဖြစ်တဲ့ပမ်ဘွန်ဒီလည်းပါဝင်ပါမယ်။သမ္မတရဲ့ဥပဒေအကျိုးဆောင်ဖွဲ့ထဲမှာသူ့ပါဝင်တဲ့အကြောင်းအယ်လန်ဒါရှိုဝစ်ကတောက်ကြနေမှာအတည်ပြုပြောကြားလိုက်ပြီးသမ္မတကိုတရားစွဲထားတဲ့ကိစ္စနဲ့ရှာထူးကဖယ်ရှားရေးဆွဲဆိုချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှထွက်ဆိုသွားမယ်လို့ပြောပါရယ်။ဖွဲ့စည်းပုံဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လာရင်ပါမောက်ကဒါရှိုဝစ်ဟာပါတီအစွဲရှိသူတူမဟုတ်သလိုသမ္မတဘီလ်ကလင်တန်ကိုတရားစွဲတဲ့အချိန်တုန်းကလည်းကန့်ကွက်ခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုမဲပေးခဲ့သူလည်းဖြစ်ပါရယ်။
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားပေးတဲ့အနေနဲ့အီရန်စိုးရွားကိုဆန့်ကျင်တဲ့ဆန္ဒပြပွဲကိုရရဆက်ဆက်နေနေခဲ့တဲ့အီရန်စစ်တပ်ရဲ့အကြီးတန်းစစ်ဗိုလ်ချုပ်တို့ကိုတောက်ချာနေကအရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာဖိခဲ့တဲ့နိုမာလာကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်ပြုံလိုက်တပ်ဖို့အတွက်ညွှန်ကြားခဲ့တဲ့အတွက်အီရန်တော်လှန်ရေးစောင့်တပ်ရဲ့ဗိုလ်ချုပ်ဂျီဟာဆန်ရှာဗပိုးကိုဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်။မာရှယ်မြို့နာကလူတွေတေလောက်တဲ့အထိကြမ်းဖက်နေနေမှုအတွက်အမိန်ပေးခဲ့တဲ့သူဟာဗိုလ်ချုပ်ကြီးရှာဗပိုးဖြစ်တယ်လို့ယူရန်နိုင်ငံဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ် Brian Hook ကပြောပါတယ်။ယူရန်ပြည်သူတွေကလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကိုပေးပို့လိုက်တဲ့ဓာတ်ပုံတွေဗီဒီယိုဖိုင်တွေကြောင့်အခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ဆန္ဒပြတဲ့သူတွေပေါ်နှိမ်နှင်းတာတွေနဲ့လူခွေချိုးဖောက်တာတွေနဲ့ပတ်သက်တဲ့တသက်ထောက်ထားတွေကိုပေးပို့ဖို့ယူရန်ပြည်သူတွေကိုပြောချိန်ကစပြီးတော့နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တသက်ထောက်ထား8,000လောက်ရရှိခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်ဘက်ကဆွဆွဲချက်တွေကိုတော့အီရန်နိုင်ငံကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံထဲကအမေရိကန်တပ်ဖွဲ့တွေပြန်ရွေးရင်းငြိမ်းချမ်းရေးစာချုပ်ကိုဇန်နဝါရီလကုန်မှလက်မှတ်ရေးထိုးနိုင်မှုအတွက်တာလီဘန်တို့ကသူတို့ရဲ့စစ်ဆင်ရေးတွေကိုရှော့ချထားတယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါတယ်။ကာတာနိုင်ငံမှာလုပ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးပွဲမှာအခက်အတန့်နဲ့အဖြစ်ရပ်ဖို့တာလီဘန်တို့ဘက်ကကန့်လန့်ခဲ့တဲ့ဆိုပြီးတာလီဘန်တို့နဲ့နှိစက်တဲ့သတင်းရင်းမြစ်တခုက AFP သတင်းဌာနကိုပြောဆိုအပြီးမှာပဲပါကစ္စတန် Daily Dawn သတင်းစာကိုပေးပို့ခဲ့တဲ့တာလီဘန်ပြောခွင့်ရသူဆူဟိလ်ဆိုရှင်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အမေရိကန်နဲ့ငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးရမယ့်အချိန်မှာတာလီဘန်တွေရဲ့စစ်ဆင်ရေးတွေကိုအချိန်လျှော့ထားဖို့သဘောတူခဲ့တယ်လို့လည်းပြောခွင့်ရသူရှဟီနဲ့အပြောကိုကိုးကားပြီးတော့ဒွန်သတင်းစာကဒီကနေ့စနေနေ့မှာပဲပုံနှိပ်ဖော်ပြခဲ့ပါတယ်။ဒီလမကုန်ခင်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့နဲ့ အာဖဂန်တပ်ဖွဲ့တွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတဲ့နိုင်ငံတော်ဝန်လုံကတိုက်ခိုက်မှုတွေရှော့ချနိုင်ဖို့မျှော်လင့်ထားပါတယ်လို့လည်းပြောခွင့်ရသူကပြောဆိုခဲ့တာပါ။လွန်ခဲ့တဲ့နှစ်ရက်အတွင်းလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာသဘောတူညီချက်လက်မှတ်ရေးထိုးရေးအခမ်းအနားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လည်းဆူဟီဆိုရှင်ကတွစ်တာမှာရေးသားခဲ့တာဖြစ်ပါတယ
်။တရုတ်နိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခီးနဲ့လာကြမဲ့ခီးစဲတွေမှာတရုတ်နိုင်ငံမှာအခုလောလောဆယ်ကူးစက်ပြန့်နေတဲ့ virus ရောဂါပိုးပေါင်းပါဆိုတာကိုစမ်းသပ်စစ်ဆေးတာတွေလုပ်သွားမယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ချာနေမှာပြောလိုက်ပါတယ်။တရုတ်နိုင်ငံမှာအဲဒီ virus ပိုးကြောင့်နှစ်ယောက်သေဆုံးပြီးတော့လူတွေဒါဇင်နဲ့ချီပြီးတဲ့နေမကောင်းဖြစ်ပြီးဆေးရုံတင်ခဲ့ရပါတယ်။အဲဒီ virus ပိုးကူးစက်ကဲဒီတရုတ်နိုင်ငံအလဲပိုင်းဝမ်ပီနယ်ကနေတိုက်ရိုက်တောင်းမှမဟုတ်တဆင့်ခံပြီးလာကြတဲ့သူတွေကိုအဓိကစမ်းသပ်စစ်ဆေးတော့မှာဖြစ်တယ်လို့အဲလိုစမ်းသပ်စစ်ဆေးမှုတွေကို San Francisco, Los Angeles နဲ့ New York မြို့တွေမှာလုပ်သွားမှာဖြစ်တယ်လို့လည်း American ရောဂါကူးစက်မှုထိန်းချုပ်ရေးနဲ့ဒီကာကွယ်ရေးဌာန CDC ကတာဝန်ရှိသူတွေကပြောပါတယ်အခုလောလောဆယ်မှာတော့ဝမ်မြို့ကနေလာတဲ့သူတွေကိုပဲစစ်ဆေးတော့မှာဖြစ်တယ်လို့လည်း CDC ပြောခွင့်ရ Scott Polley က VOA ကိုပြောပါတယ်ဒီ virus ပိုးကူးစက်ပြီးနောက်ပြန်ဖြစ်ခဲ့တဲ့သူအတော်များများဟာဝမ်မြို့စင်ကြေဘုံကဈေးမှာအလုပ်လုပ်တဲ့သူတွေနဲ့ဒီဈေးကိုသွားခဲ့တဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံပြင်ပမှာတော့ဒီယောဂကူးစက်ခံရသူဟာထိုင်းနိုင်ငံမှာ2ယောက်၊ဂျပန်နိုင်ငံမှာ1ယောက်၊စုစုပေါင်း3ယောက်ရှိပြီးတော့ဒီလူတွေဟာဝမ်မြို့ကိုသွားရောက်ခဲ့တဲ့သူတွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအင်မြန်မာဘာရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်မြန်မာတန်တမန်ဆက်ဆံရေးအနည်း90ပြည့်အထိမ့်မှန်တဲ့မြန်မာနိုင်ငံကိုနှစ်ရတာခီးစင်နဲ့လာရောက်သွားတဲ့တရုတ်သမ္မတရှီကီမင်းဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံကပူးပေါင်းဆောင်ရွက်စာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ပါနှစ်ပြည့်တော်မှဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာတရုတ်ပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းတွေမှာတော့တင်းနေတဲ့နေပညာလုပ်ငန်း၊စိုက်ပျိုးရေးနဲ့ဆက်မှုလက်မှုလုပ်ငန်း၊ဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်တဲကစစ်ပေးရှောင်ဒုက္ခသည်တွေနှစ်ရပြန်လည်ချထားရင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းရပ်တွေပါဝင်တဲ့စီမံကိန်း33ခုကိုတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့လက်မှတ်ရေးထိုးခဲ့တာပါဒီစီမံကိန်းတွေထဲမှာကြောက်ဖြူအထူးစီးပွားရေးဆောင်နဲ့ကြောက်ဖြူရင်းနှီးစေခံစီမံကိန်းနဲ့ပတ်သက်လို့တဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာကတော့ထူးခြားတဲ့စီမံကိန်းတွေဖြစ်ပါတယ်ကြောက်ဖြူရင်းနှီးစေခံဟာမိုင်ပေါင်း1000ကျော်ရှိတဲ့ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြာအတွက်သိက္ခူအရေးပါပါတယ်တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းပေါ်ကကြောက်ဖြူရင်းနှီးစေခံကိုဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံ UNEP ပြည်ကိုအရောက်ပို့ပေးနိုင်တာလည်းဖြစ်ပါတယ်
ရုရှားနိုင်ငံဟာကမ္ဘာတစ်ဝှမ်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချဲ့လှုပ်ဆောင်လာနေတယ်လို့ရုရှားဒုတိယကာကွယ်ဝန်ကြီးအလက်ဇန်းဒါဖော်မင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေတဲ့ Crossfire Vedzinzago ဒီဇင်ဘာ20ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီအဲ့ဒီနိုင်ငံတွေထဲမှာအတော်များများကရှေ့တောင်အရှနိုင်ငံတွေဖြစ်ပြီးတော့လာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာဆယ်စုနှစ်နဲ့ချီရှိသွားခဲ့ပြီဖြစ်ပါတယ်။ရုရှားနဲ့နေတိုးအဖွဲ့တို့ကြားဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတဝက်မှာစီးရီးယာပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာနေတာဖြစ်ပြီးတော့အားအသင့်စရာလည်းဖြစ်စေခဲ့ပါတယ်။ဆွေနိုင်ငံအခြေစိုက်တဲ့ဒီ Stockholm နိုင်ငံကငြိမ်းချမ်းရေးသူတွေနာဌာနရဲ့ဆိုရတော့2009ခုနှစ်ကစတင်ပြီးတော့အရှေ့တောင်အာရှကလက်နက်ဝယ်ရောင်းဝယ်မှုဟာ20ရာခိုင်နှုန်းဟာရုရှားနိုင်ငံက25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားဆိုရဟာ2010ကနေ2019နှစ်ကြားမှာအရှေ့တောင်အာရှနိုင်ငံတွေကိုလက်နက်ရောင်းချမှုဟာအမေရိကန်ဒေါ်လာ 6.6 ဘီလီယံရှိတယ်လို့ပြောပါတယ်။ဒါဟာအမေရိကန်နဲ့တရုတ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာထက်ပိုများတယ်လို့လည်းဆိုပါတယ်။ဒါပြင်2014ကနေ2018ခုနှစ်အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60%ရာခိုင်နှုန်းရှိတယ်လို့လည်းပြောပါရခင်ဗျာ
ဒီကနေ့ကြရောက်တဲ့ထိုင်းနိုင်ငံရဲ့တမရုံနဲ့ခန္ဓာကိုထိုင်းတိုင်းရင်တစ်ခုမှကျင်းပရမှာတော့ထိုင်းဘရင်မင်းမြတ်ကိုရိုင်းတက်ရောက်ခဲ့ပါတယ်။ထိုင်းစစ်တပ်ကတပ်သားတွေပါဝင်ထိုင်းရဲတပ်ဖွဲ့တွေပါဝင်တဲ့တပ်သားပေါင်း 9,000 နီးပါးပါဝင်တဲ့စီးပြအခမ်းအနားကိုထိုင်းဘရင်မဟာဝဇီရလောင်ကွန်တက်ရောက်ကွန်ပျူတာထူထူကြကြဖြစ်ပါတယ်။ထိုင်းဘရင်နန်းတော်နဲ့စစ်တပ်ကြားနှီးကပ်တဲ့စစ်ဆင်ရေးတွေရှိပေမဲ့လည်းဒီလိုအခမ်းအနားမျိုးတွေကိုထိုင်းဘရင်တွေတက်ရောက်တာမျိုးသိကိုရှာပါတယ်။ဘရင်နဲ့အတူမိဖုရားသူတိတာနဲ့ဘရင်ရဲ့အကြီးဆုံးသမီးတော်မင်းနမီဘာယာကီရီယာဟာတို့သူတက်ရောက်ခဲ့တာပါ။ဒီအခမ်းအနားဟာတမရုံနဲ့ကျင်းပရုံတသက်မဟုတ်ပဲမနစ်ကကျင်းပခဲ့တဲ့ဘရင်ရဲ့ဗိတ်သိက်ခံနန်းတက်ပွဲအခမ်းအနားကိုပါဂုံပြူရာဖြစ်တယ်လို့ထိုင်းအစိုးရကကြေညာပါတယ်။ဘရင်မဝဇီယာလောင်ကွန်ကလည်းစစ်တပ်ရဲ့တစ္ဆာရှိမှုအပေါ်ကျေးဇူးတင်ကြောင်းနဲ့စစ်တပ်ရဲ့ကတိစကားအတိုင်းတိုင်းသူပြည်သားတွေနဲ့နိုင်ငံအကျိုးသက်ဖို့နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။ထိုင်းနိုင်ငံမှာဩဇာလွှတ်မှုအကြီးဆုံးဖြစ်တဲ့ဘရင်နဲ့စစ်တပ်ဟာနိုင်ငံရဲ့အားနည်းလာတဲ့ဒီမိုကရေစီစနစ်အပေါ်အထူးကလွှတ်မှုချုပ်ကိုင်းထားကြတာလည်းဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ရက်နေ့ငယ်တွင်ကပောက်ကွဲခဲ့တဲ့ထောင်မီတော်ဟာခုခါမှာလှုပ်ရှားမှုတွေနည်းလာပြီမဲ့လည်းမိဂိုးပြာတွေကတော့ဒီနေ့အထိထွက်နေတော့မဲ့ဖြစ်တယ်လို့ဆိုပါတယ်။ထောင်မီတော်ဟာလာမယ့်ရက်တွေအတွင်းနောက်ထပ်ပောက်ကွဲမှုတွေအချိန်မီဖြစ်နိုင်ခြေရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့မီတော်နဲ့ငရင်လေးလာရေးဌာနကပြောပါတယ်။အခုလောလောဆယ်မှာတော့အာနာပိုင်ဒီဘက်ကမီတော်နဲ့ပတ်သက်ပြီးတော့သတိပေးချက်ကိုအဆင့်၄သတ်မှတ်ထားပါတယ်။တကယ်လို့သတိပေးချက်အဆင့်၅ဆိုရင်တော့ပောက်ကွဲတော့မှာဖြစ်တယ်လို့ဆိုပါတယ်။317မီတာအမြင့်ရှိတဲ့ဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံမှာလှုပ်ရှားမှုအများဆုံးမီးတောင်ဖြစ်ပြီးတော့အဲ့ဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံရဲ့စက်မှုဇုန်တွေနောက်မှာရှိပြီးမနီလာမြို့နဲ့85မိုင်လောက်အခွာမှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းပုတ်ဖြစ်တဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးခြင်းပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယမြောက်နေ့ဒီကနေ့မှာတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းမှာတော့နှစ်နိုင်ငံအစိုးရချင်းနောက်ပြည်သူတက်မတော်တို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်မှုနောက်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးတွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့တက်မတော်ဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ခွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဒီကနေ့မနေ့ပိုင်းကနေပြည်တော်ရှိ Horizon Lake View Hotel မှာတရုတ်နိုင်ငံသမ္မတနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးနိုင်ငံတမရော်ချင်းချင်းပူးပေါင်းဆောင်ရွက်မှုကိုတူးမြည်ရေးဆွေးနွေးခဲ့ကြတယ်လို့တမရော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။တရုတ်နိုင်ငံသမ္မတကြီးကတော့စပြီးပြောတာတော့နိုင်ငံဆင်မျိုးပေါက်ဖော်ဖြစ်ပြီးရင်းနှီးမှုပုံမတိုးတက်ခိုင်မာဖွံ့ဖြိုးရအတွက်တွန်းအားပေးလိုတဲ့အကြောင်းကလေးနိုင်ငံဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့ပြည်သူလူထုချင်းချင်းပူးပေါင်းဆောင်ရွက်မှုနဲ့တမတော်ချင်းပူးပေါင်းဆောင်ရွက်မှုကအရေးကြီးတဲ့အကြောင်းတမတော်ချင်းပူးပေါင်းဆောင်ရွက်မှုကတော့အရှင်ကုန်ဖြင့်တိုးတက်လျက်ရှိတဲ့အကြောင်းနိုင်ငံအေးတူပူများဖြစ်တဲ့အတိုင်းဝင်ပုံမအထောက်အကူဖြစ်စေနိုင်ဖို့နိုင်ငံလူထုအကျိုးစီးပွားကိုဖန်တီးပေးနိုင်တဲ့အကြောင်းပြောခဲ့ပါတယ်။အဲတမတော်သာဝန်ကြီးတွေနဲ့ပြန်လည်ဆွေးနွေးကြတော့နိုင်ငံပြည်သူလူထုအစိုးရနဲ့နိုင်ငံရဲ့အစိတ်တိုင်းဖြစ်တဲ့တမတော်နေရာပူးပေါင်းဆောင်ရွက်မှုတို့မှာပုံမဒီနေ့စွာတောင်းရက်ရမယ်ဖြစ်တဲ့အကြောင်းကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှု6လတာကာလအတွင်းမှာအထူးအလုပ်များပါးရရှိခဲ့ပြီးအမည်လုံးရရှိသလိုစိန်ခေါ်မှုတွေရှိတဲ့အကြောင်းရေးကြီးတဲ့စိန်ခေါ်မှုကတော့နိုင်ငံတည်ငြိမ်အေးချမ်းရေးဖြစ်ပြီးငြိမ်းချမ်းရေးကထိခိုက်ကြတဲ့အကြောင်းငြိမ်းချမ်းရေးအတွက်အလေးထားဆောင်ရွက်လျက်ရှိကြောင်းတွေ့ရခဲ့ပါတယ
်ဒီတွေ့ဆုံမှုမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်ပြီးဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ညှိနှိုင်းကိုကယ်ရေးကြီးရည်လီနဲ့အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ကောင်းဆောင်လူသိဆုံမှုမှာနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးခဲ့ကြတယ်လို့လည်းဘူမှုချုပ်စွန်မင်းတို့ကဆက်ပြောပါတယ်
။အဲဒါတော့တည်ငြိမ်အေးချမ်းရေးအတွက်အစိုးရရဲ့ဒီစီမှုကိုစန့်ကျင်နေတဲ့ကျန်းသက်သူလူများကိုဖယ်နိုင်မှာလက်ခံနိုင်မှာမဟုတ်ဘူးလို့အစိုးရကိုစန့်ကျင်ပြီးလက်နက်ကန်ကျန်းသက်တိုက်ခိုက်မှုများဆိုရင်ပို၍လက်ခံနိုင်တဲ့အကြောင်းကျွန်တော်ငြင်းငြင်းလှုပ်ဆောင်လာမှာဥပဒေနဲ့အညီသာလှုပ်ဆောင်ရမည်ကိုတိုင်းရင်းသားအလုံးကထားတဲ့လက်ခံရအကြောင်းဆွေးနွေးခဲ့ပါတယ်။ရုပ်သမတကြီးကပြန်လည်ဆွေးနွေးရမှာတော့ဒီဒီအဖွဲ့အစည်းဖြစ်စေတရုတ်နိုင်ငံပိုင်နက်ကိုအကုန်ချပြီးမြန်မာနိုင်ငံကိုထိတဲ့အောင်ဆောင်ရွက်ခြင်းမျိုးကိုလက်မခံတဲ့အကြောင်းအဲဒါဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အရေးကြီးတဲ့အကြောင်းပြန်ဆွေးနွေးခဲ့ပါတယ
်တရုတ်မြန်မာနယ်စပ်မှာဆိုရင်ဝါသဖွဲ့ UWSA မိုင်းလာဖွဲ့ NDAA ကချင်ဖွဲ့ KIA ရခိုင်ဖွဲ့ AA ကိုကံဖွဲ့ MNDAA တမ်းမလောင်ဖွဲ့ TNLA စတဲ့ဖွဲ့တွေခြေပြုနေထိုင်ကြပါတယ်မြန်မာအစိုးရနဲ့ဆက်ဆံတဲ့အခါမှာနယ်စပ်မှာရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုကြားခံပြစ်မသုံးဖို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကသူ့ရဲ့တရုတ်ခရီးစဉ်တုန်းကတရုတ်သမ္မတကိုပြောဆိုခဲ့တာရှိပါတယ်။တမရော်ဘက်ကရောတရုတ်အစိုးရအနေနဲ့လက်နက်ကိုင်ဖွဲ့တွေကိုကြားခံနေတဲ့အသုံးချနေတဲ့တဘောတက်ရောက်နေတယ်လို့မြန်မာသလားလို့ VOA ကမေးတဲ့အခါမှာတော့ဗိုလ်မှူးချုပ်စော်မင်းထွန်းက
တရုတ်မြန်မာနယ်စပ်မှာရှိတဲ့တရုတ်ကောင်းကျန်းသူများရဲ့ ဖတ်တင်ဖြစ်ပြတဲ့ဟာတွေကိုကျွန်တော်ကြည့်ရနေတယ်ဒီရည်ဒီနိုင်ငံရဲ့ကြားကြမှာတော့ဘယ်လိုနိုင်ငံရဲ့မူဝါဒဒီလဲဒီပြည်နိုင်ငံရဲ့ဆန့်ကျင်ဘက်အဖွဲ့အစည်းတွေကိုဒီလိုမျိုးနေနဲ့မပိုင်တဲ့အတွက်မှာအခြေချပြီးလောက်ဆောင်ပါလေတခြားနိုင်ငံကိုဆန့်ကျင်တဲ့လောက်ဆောင်ပါလေဒီလိုလက်မခံပါဘူးညီညွတ်ကြမှုဒီလိုမျိုးထိုင်ရမှုကဤ၅ရက်အရာလဲဒါတွေကိုလိုက်နာဆောင်ပြေးရမှာဖြစ်ပါတယ
်တရုတ်သမ္မတရှီကျင်းဖင်နဲ့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံမှုဟာဒီတစ်ချိန်နဲ့ဆို6ကြိမ်မြောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
နိုင်ငံရင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့မှာပဲတရုတ်သမ္မတနဲ့နိုင်ငံတော်တိုင်ပင်ခံရှေ့မောက်လက်မှတ်ရေးထိုးတဲ့စီမံကိန်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်မြန်မာတရုတ်တန်တမန်ဆက်ဆက်ရေး290ပြည့်တဲ့အချိန်တရုတ်သမ္မတရဲ့မြန်မာပြည်နှစ်ရက်တာခီးစဉ်အတွင်းမှာပဲနှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်ဒီထဲမှာတော့လုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရေးနဲ့စိတ်ကန်နေဆက်စီးပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုမျိုးအဓိကလုပ်ငန်းတွေပါပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာချုပ်လာတို့လည်းလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်အခုလိုမျိုးသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသူနိုင်ငံသားတွေနဲ့လေ့လာဆောင်ကြည့်သူတွေဘက်ကဘယ်လိုများသဘောထားပါသလဲ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်ကပြောပြပေးပါရှင်
တရုတ်တမတာရှီကျင်းပင်ရဲ့မြန်မာနိုင်ငံခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာချုပ်လွှာတွေကိုမြန်မာတမတာနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တရုတ်တမတာရှီကျင်းပင်တို့ရှေ့မောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြရဲစီမံကိန်းတွေထဲမှာအများစိတ်ဝင်စားကြရဲစီမံကိန်းတစ်ခုကတော့ကြောက်ဖြူရေနပ်စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြမအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူဥက္ကဋ္ဌရခိုင်ပြည်နယ်ဗန္ဓာရေးအခွန်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
အဲ့တော့ဟိုကျွန်တော်တို့ဒေတာတော့ကောင်းလာပြီဒေတာအလုပ်ကံလေးရမယ်ဒေတာဖွင့်ပြလို့လည်းရှိမှာပေါ့ဟိုဒါလုပ်တဲ့လုပ်ငန်းလို့ပဲကျွန်တော်တို့သုံးသပ်လို့ရမှာပေါ့
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရေနပ်စက္ကန့်ရဲ့အထူးစည်းဝါးရေးဆောင်ကို2018ဇန်နဝါရီ8ရက်မှာမူပေါင်းသဘောတူစာချုပ်ချုပ်ဆိုခဲ့ရဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစု100များနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုထပ်ပြီးချုပ်ဆိုခဲ့ရဖြစ်ပါတယ်ဒီကြောက်ဖြူထူးစီးပွားရေးဆောင်ကနေတဆင့်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့လယ်ပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်တယ်လို့မြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုပ်ငန်းသဘောတူစာချုပ်တွေနားလည်မှုစာချုပ်လွှာရေးရေးထိုးဖို့အတွက်အစိုးရနှစ်ရက်လုံးကချင်းချင်းချိန်ချိန်နဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေးလာနေတဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာကျွန်လွားတွေဒီသဘောတူညီချက်တွေဒီ MOU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားကြည့်မယ်ဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဒါပေါင်းစုံဆက်ဆံရေးမှာနော်နားလည်မှုတွေယုံကြည်မှုတွေပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်တယ်တော့ကျွန်တော်ကမြင်ပါတယ်
နှစ်နိုင်ငံကြားမှာအစိုးရချင်းသာမကပြည်သူအချင်းချင်းကြားမှာပါဆက်ဆံရေးကောင်းမွန်လာဖို့အလားအလာတွေပုံများလာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိချုပ်ဆိုခဲ့တဲ့စာချုပ်တွေဟာတိုင်းပြည်ရဲ့အကျိုးစီးပွားကိုဘလောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံမှုလုပ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးအတွက်တရုတ်နိုင်ငံပိုင်ဘဏ်တစ်ခုတည်းကနေချေယူခိုင်းတာစာချုပ်ပါနှစ်ရှည်စီမံကိန်းကာလအတွင်းမှာတခြားနိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုကင်ခွင့်မပေးရတရုတ်လုံသားအသုံးပြုကျင်တာမျိုးတွေကိုစောင့်ကြည့်လေ့လာသူတွေကသဘောမချကြပါဘူးဒီလိုအချက်မျိုးတွေကိုတားဆီးနိုင်ဖို့ကချင်ပြည်နယ်မြကြီးနားနန်ကျင်စီးပွားရေးဆောင်ပါဝင်အထူးစီးပွားရေးဆောင်အတွက်ချုပ်ဆိုထားတဲ့နားလည်မှုစာချုပ်လွှာတွေမှာပါမှာကိုစိုးရိမ်မိရလို့မြကြီးနားဒေသခံဒေါက်တာအမ်ခွန်လာကပြောပါတယ်
ဘယ်ကကြီးတွေလာမှာမြည်တိအစီအမဆိုမြည်တိနိုင်ငံဆိုလာလို့ရတယ်နောက်ဆုံးအီရန်အောင်လာလို့လို့ရတယ်ကျွန်တော်က welcome လုပ်ရမှာဒါပေမဲ့တော်ကြတယ်ကိုယ့်တည်းရဲ့ဥပဒေရဲ့ MOU နားလည်ထောက်ကြတာနောက် MOU နားလည်ဘောရီရက်တွေအဲအစစ်အစစ်တွေသွားရခြင်းကကိုယ့်ရဲ့ national interest ကိုဘယ်တော့ကဘာလုပ်ပြီးနိုင်လဲရတယ်ယူစီပါရှိတယ်မဖြစ်ဘူးပြောလို့ရမှာ
ဒီကနေ့နှစ်နိုင်ငံချုပ်ဆိုခဲ့တာမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လွှာ14ခုဖြစ်နိုင်ချေနားလည်မှုစာချုပ်လွှာ10ခုသဘောတူညီချက်က3ခုစုစုပေါင်း33ခုချုပ်ဆိုခဲ့ရပါ2020ခုနှစ်အတွက်ပထမဆုံးနိုင်ငံခြားခရီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ဟာဒီနေ့နေ့လယ်2:45မိနစ်မှာတရုတ်ပြည်ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်
က ခုဆိုထပ်ပါရှင်စနေညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲစနေညအတွက်အပတ်စဉ်ကဏ္ဍတွေကတို့အတန်အစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားရမှာပါ Frontier မြန်မာကနေတင်ဆက်ပေးထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့လည်းတနင်္လာရီတိုင်းဒေသကြီးတွင်ရှိလက်နက်ကိုင်အဖွဲ့တွေကသူတို့ရဲ့နေမြေတွေမှာမြေမြုံမိုင်းတွေကိုဆက်လက်ထောင်ထားနေကြဆဲဖြစ်ပါတယ်အဲ့ဒီမြေမြုံမိုင်းတွေရဲ့အကျိုးဆက်ကိုတော့ပြည်သူတွေကခံစားနေကြရပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Moon News Agency နဲ့ဒို့အတန်တို့ဟာမြေမြုံမိုင်းကြောင့်ဘဝဖြစ်စီခံလိုက်ရတဲ့အပြစ်မဲ့ပြည်သူတွေနဲ့စကားပြောခဲ့ပါဗျ။ဒီဆောင်မကို Moon News Agency မှသတင်းတော်ဝန်ဆောင်မွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။၂၅ခုနှစ်မှာတမတော်နဲ့ပြစ်ခတ်ရက်စရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာပဋိပက္ခတွေမှထွက်ပြေးတန်းချောင်နေကြတဲ့စစ်ဘေးဒုက္ခသည်တွေဟာသူတို့ရဲ့ကြောက်စရာကောင်းတဲ့အိမ်မက်ဆိုးတွေပြီးဆုံးသွားပြီဆိုတဲ့မျှလင့်ချက်တွေနဲ့နေရတွေကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ကရင်ပြည်နယ်မွန်ပြည်နယ်နဲ့တရင်တရီတိုင်းဒေသကြီးကိုပြန်လာကြတဲ့သူတွေကတော့နောက်ထပ်အိမ်မက်ဆိုးတစ်ခုကစောင့်မျှော်နေခဲ့ပါတယ်။ဒီအိမ်မက်ဆိုးတွေကတော့သူတို့ရဲ့ခြေထောက်အောက်မှာရှိနေတဲ့အရာတစ်ခုပါ။အ
ပိုင်တော့က
သူတို့ပါလဲပါလဲ။ဒါပါနဲ့ကျွန်တော်တည်နေဆိုစိတ်ပြေလောက်ပဲချရတယ်။တရားတော့မရှုခံနိုင်ရတယ်။တရားနေအဝေးကိုတော့မတော်ရဘူး။ကြောက်နေတဲ့ကြားပဲကျွန်တော်ရခဲ့ဖို့ခြံဝင်းထဲမှာလမ်းလျှောက်သွားရင်မိုင်းနေမိတာပဲအဲ့ဒီအချိန်မှာကျွန်တော်နဲ့ကျွန်တော်စနေပဲရှိတယ
်ဒါကတော့မြေမြုပ်မိုင်းနေမိတဲ့အလဲစခန်းကြီးရွာသားတူဖြစ်တဲ့နိုင်ကွန်လိုင်းကပြောပြထားတာပါမိုင်းနေမိတဲ့တန်ရာကြောင့်ညာခြေတော့မှာစတီအစားထိုးတတ်ထားရပါတယ
် What did the hang there အရင်မော်ရယ
လမ်းလျှောက်ရင်အောက်တယ်ပေါ့တစ်ဖက်ဆောင်နေတယ်ကောင်းသွားရင်လည်းပကတိအခြေအနေနဲ့ဘယ်သူနိုင်ပါ့မလဲအရင်လိုမဖြစ်နိုင်တော့ဘူးကျွန်တော်တို့ပြည်သူလူထုကတော့စစ်တပ်တွေကလာလို့ရင်ဒီလိုပဲခံရတာပေါ့
မြေမြုပ်မိုင်းတွေဆက်တိုက်ပတ်ကွယ်နေတဲ့တင်းတိုင်တိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာရှိတဲ့ကြောင်ရှာကွင်းဆိုတဲ့နေရာဒေသတဝိုက်မှာတိုင်းရင်းသားလက်နက်ကိုင်ဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ KNU တို့တွာလာလှုပ်ရှားနေတဲ့နေရာဒေသဖြစ်ပြီးနှစ်ဖက်တပ်ဖွဲ့ကနေနယ်မြေအငင်းပွားနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ပြည်ခရဲ2015ခုနှစ်ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ်အရမြေမြုပ်မိုင်းဖော်ဆောင်ရေးလုပ်ငန်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAOS တွေကလှုပ်ဆောင်ရမယ်လို့ဖော်ပြထားပေမဲ့ရှိတဲ့မြေမြုပ်မိုင်းအဟောင်းတွေကိုမဖော်နိုင်သေးတဲ့အပြင်မြေမြုပ်မိုင်းအစ်စ်တွေပါထပ်မံပောက်ကွဲလာတဲ့ကိစ္စတွေကိုတားဆီးနိုင်ခြင်းမရှိခဲ့ပါဘူးအဲ့ဒီမိုင်းတွေကိုအများစုကခြံသမားတွေနဲ့ရွာသားတွေကနေမိကြတဲ့အတွက်ကြောင့်သူတို့ရဲ့ဘဝတွေပျက်စီးသွားခဲ့ကြတာလည်းရှိပါတယ်နိုင်ငံမလိုက်ကတော့ကွန်တီစိုက်ပျိုးခြင်းနဲ့အသက်မွေးဝမ်းကြောင်းပြုနေသူတူဖြစ်ပြီးမိုင်းနှင်းမိပြီးတဲ့နောက်ပိုင်းမှာခြံထဲကိုမတွားရဲတော့ပါဘူးသူစနီးဖြစ်သူမိကွန်စွာကတော့သူတို့ရဲ့ဘဝဘယ်လောက်ခက်ခဲရှိတယ်ဆိုတာကိုလည်းအခုလိုပဲပြောပြထားပါဗျ
။ဘဝိုင်းနောက်မဝိုင်းကတိဖြစ်ဟကြောက်ကိုပဲ
တည်တတ်တော်တော့သမင်းနဲ့မှအောင်စားနေရရင်ပြီးတာပဲလို့အဲ့လိုပဲပြောရမယ်။ကိုယ်ကကြမှာပဲပေါ့ကိုယ်လောက်ထားတာရှိလို့ဝကျွေးရှိလို့ခံရတယ်။ကိုကပြည်သူတွေပဲလေရန်ညိုရန်ဆာလည်းမရှိဘူးကိုချံကိုတော့တာဒါပေမဲ့ကိုတဲရှိမှာပဲသူတို့မိုင်းထောင်ထားတာကိုမသိလို့ထိတာပေါ့ မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဟာဒေသအတွင်းမှာကြီးမားတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့သူတို့တွေကမြေမြုပ်မိုင်းအစ်စ်ထောင်ထားကြတယ်ဆိုတဲ့အချက်တွေကိုနှစ်ဖက်စလုံးကညှင်းဆို့ထားကြပါတယ်မွန်ပြည်တပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နိုင်အောင်မငေးကတော့မြေမြုပ်မိုင်းပြဿနာဟာလက်ရှိငင်းချမ်းရေးတွိတ်ဆောင်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးဖို့ကြံရှိနေတဲ့အဓိကပြဿနာတစ်ခုဖြစ်တယ်လို့ဆိုထားပါဗျ။ခေ
တ္တကမိုင်းကတော့အတော့မလို့က
ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးအခုဆိုတဲ့ခံလူကလည်းအရန်ကြော်လာနေကြတယ်။ဒါတွေကိုဖြေရှင်းနိုင်ဖို့ကကျွန်တော်တို့ကလည်းညှိနေတော့မော်နော်။ဒီနေ့နဲ့ရည်တိုင်း GMCF မှာမွန်ပြည်တပ်ပါတီမှာပါဘူးဆိုတော့ဒီကိစ္စကိုဖြေရှင်းရမှာ KNU နဲ့အစိုးရပါဝင်ပူးပေါင်းရမယ်လေ။
တနင်္လာရီတိုင်းဒေသကြီး JMCF ဒီနယ်အစ်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီမှစာအေရဝင်းကတော့လက်နက်ကင်အဖွဲ့တွေကိုတိတိကျကျထောက်ပြနေတာကအကျိုးမရှိပါဘူး။ဘာကြောင့်လဲဆိုတော့ဘယ်အဖွဲ့စီကမိုင်းထောင်ခဲ့တယ်လဲဆိုတာကိုပြောဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
။မိုင်းနာပတ်သက်ပြီးတော့ကျွန်တော်တို့မှာမိုင်းအစ်စ်မဟုတ်ပဲမိုင်းဟောင်းတွေကွဲတာများတယ်။ နောက်တစ်ခုကကျွန်တော်တို့ဒီဘက်လှုပ်ရှားမှုပါဟို miss control နဲ့မြင်တဲ့အခါကျတော့တချို့ဟာမှာဆိုရင်မော်ထိုင်းကျုံနဲ့မြင်ရှိတယ်ပြင်ထိုင်းကျုံနဲ့မြင်ရှိတယ်အဲ့လိုပေါ့နော်ဖြစ်တဲ့အခါဒီမှာ patient တိတိကျကျမရှိတဲ့အခါကျတော့ပောက်ကွဲသွားတဲ့ mind ပုံမှုဒီဘယ်သူ mind ဆိုကျွန်တော်စီစဲဖို့တော့အခက်အခဲရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီ mind နဲ့ပတ်သက်တဲ့အသိပညာပေးစီစဉ်နဲ့လှုပ်ဆောင်နိုင်ပါ
2019ခုနှစ်တွင်းကမွန်ပြည်သူပါတီနဲ့ကရင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြပြီးတဲ့နောက်ပိုင်းမှာရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးတစ်ဝိုက်မှာမြေမြုပ်မိုင်းတွေစတင်ပောက်ကွဲခဲ့တာပါမြေမြုပ်မိုင်းတွေကိုနင်းမိပြီးပောက်ကွဲမှုကြောင့်ဒေသခံပြည်သူ9ဦးအပြင်မွန်ပြည်သူပါတီတပ်သားတအူးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်2018ခုနှစ်အတွင်းမိုင်းပောက်ကွဲမှုကြောင့်89ဦးသေဆုံးပြီး352ဦးဒဏ်ရာရရှိခဲ့ပြီးမြေမြုပ်မိုင်းတွေကိုအစိုးရအဖွဲ့ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါတုံးဆွဲနေကြတယ်လို့ ICBR International Campaign to Ban Landmine နိုင်ငံတကာမြေမြုပ်မိုင်းပိုက်ပင်တားဆီးရေးအဖွဲ့ကထောက်ပြန်ထားချက်အရသိရပါတယ်။မင်းနိုင်လင်းကတော့မြေမြုပ်မိုင်းတွေကိုရှင်းလင်းဖယ်ရှားပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ The Whole Tract မှတာဝန်ရှိသူတစ်ဦးဖြစ်ပါတယ်။သူကလက်နက်ကင်အဖွဲ့တွေဟာကျေးရွာသားတွေကိုမိုင်းနှိမ်မိမှာကိုဂရုမစိုက်တဲ့အပြင်ဘူဟာမမြောက်တဲ့နေရာတွေမှာလည်းမြေမြုပ်မိုင်းတွေကိုတမင်တကာရည်ရွယ်ပြီးထောင်ထားတယ်လို့တောင်တန်တရားရှိနေမိတယ်လို့ဆိုပါတယ်။
ဒီရောတာမချိုးဟာဥမာရမလိုက်တားရောရောကချိုးတော
့တိတဲ့အလူတွေတိတဲ့အနေရာတွေကိုကြည့်မယ်တေချာသုံးတတ်ရမယ်ဆိုရင်စစ်မေပြေမှာပြောလို့မရဘူးဖြစ်တဲ့နေရာကကွန်ဂျန်တွေထဲမှာရာဘာဂျန်တွေထဲမှာထိတယ်ဆိုတော့တိတဲ့လူတွေကလည်းဒီလူတွေပဲထိတယ်လေအဲ့ဒီဘက်မှာစစ်ကြောင်းတော်လာမှုရှိတယ်ဆိုရင်တေချာပေါက်စစ်သားတွေကရည်ရွယ်ပြီးထောင်လက်တယ်လို့ယူဆလို့ရပြီမဲ့အခုကတော့အဲ့လိုမဟုတ်ပြန်ဘူးပြည်သူတွေကပြစ်မှတ်ထားပြီးထောင်လိုက်တာပဲလို့ယူဆလို့ရတယ်
ရေဖြူမျိုးနဲ့အတွင်းမှာရှိတဲ့ဒေသခံတွေဟာအများအပြားကွန်တီချန်ရာဘာချန်ကိုအဓိကထားပြီးတော့လောက်ကင်နေကြပေမဲ့မြေမြုပ်မိုင်းအနေရဲ့ကြောင့်ရာဘာတော်မချစ်ရဲတော့ပဲသူတို့အတွက်စောက်ဝနေရဟာအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ဆိုပါရယ်ခန်ယူဒုတိယဥက္ကဋ္ဌပရိုဆော့ဝဲသူဝင်းကတော့ဒေသဖွဲ့စည်းမှဒေသခံတွေရဲ့နေရာကိုမိုင်းထောင်ထားတယ်ဆိုတာမသိကြောင်းဒါကလည်းလက်နက်ကင်ဖွဲ့စည်းတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အကျိုးရလဒ်တွေဖြစ်တယ်လို့ဆိုပါရယ်
ဒီစီအကျိုးဆက်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုးဆက်ပေါ်လေးတရားတော့အဲ့ဒီဒေသနဲ့အခုရေဖြူရဲ့အမြောက်ပိုင်းမှာရှိတဲ့ဒေသနဲ့များသောအားဖြင့်များသောအပြည့်ပြည့်မျိုးသားနေနေထိုင်လာတဲ့ဒေသဖြစ်တယ်။တော်တော်အပြည့်ခါရဆဲလုပ်ပြီးတဲ့နောက်ပိုင်းမှာမွန်အဖွဲ့စီလေးကိုစစ်ပါတယ်အပြည့်ခါရဆဲလုပ်ပြီးတဲ့အဲ့ဒီဒေသမှာသူအနေနဲ့ချက်လာတော့ကျွန်တော်တို့ကတိုင်းလာတဲ့အင်ဂျင်ကြီးရှင်းလာတဲ့နောက်ပြီးတော့ဒီမျိုးသားနေနေကြီးတဲ့နော်နေပြည်တော်နေရာကို
Mining ခံထားရတဲ့သူရဲ့အမျိုးသမီးဖြစ်တဲ့မိကွန်စွန်ကတော့ဘယ်သူပဲဝါထောင်ထားပြီးဖြစ်စေဘာအကြောင်းကြောင့်ပဲထောင်ထောင်အဆုံးမှာတော့မြေမြုပ်မိုင်းတွေရဲ့တံပိုးဟာလယ်သမားတွေခြံသမားတွေနဲ့ရွာသားတွေကတာပေးဆက်နေရတယ်လို့ဆိုပါတယ်
ည
ောက်တီဘွန်ဟော့ပေါ့စင်းစင်းတဲ့ကမဟုတ်ရင်တို့ဒီရေမြေတွေကိုကြိုက်တာလားမဟုတ်ရင်ရရွာပြည်သူတွေကိုပဲရံပြုတ်ချင်တာလားမခွဲခြားတတ်ဘူးဒါပေမဲ့အခုမိုင်းကစစ်တပ်ကိုရည်ရွယ်ပြီးထောင်ထားတာမဟုတ်ဘူး။ခြံသမားတွေကိုပဲရည်ရွယ်ပြီးတော့ထောင်ထားတယ်လို့ကျမတို့လိုခြံသမားပြည်သူတွေထိတာ။အဲ့ဒီနေရာတဝိုင်းမှာစစ်သားတွေမလာဘူး
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondelle တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်
ဒီ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရှင်များရှင်2020ခုနှစ်ဇန်နဝါရီလ18ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောရရှင်နေစောင့်မျှော်နေကြတဲ့စနေညတိုင်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ်စနေညတိုင်းလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့တရုတ်သမ္မတရဲ့ခီးစဉ်ကနေဘသူပို့အမြတ်ရတယ်လဲဆိုတာကိုဆွေးနွေးမှာပါနှစ်ပေါင်း20နီးပါးမှာပထမဆုံးဖြစ်နေတရုတ်သမ္မတရှီချင်းဖြင့်မြန်မာနိုင်ငံကိုရောက်နေပြီးအခုခီးစဉ်အတွင်းမှာပဲမြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတယ်လို့သဘောတူစာချုပ်တွေတော်တော်များများကိုလည်းလက်မှတ်ထိုးပါတယ်ဆိုတော့မြန်မာနိုင်ငံကတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာဒစိတပိုင်းဖြစ်နေပါနေတယ်လို့ပဲမြန်မာနိုင်ငံအနေနဲ့လည်းဒီနိုင်ငံရေးတတ်တမရေးရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေတဲ့အချိန်မှာတရုတ်သမ္မတရောက်လာတယ်ဖြစ်ပါတယ်ဆိုတော့ဒီလိုအပြန်အလှန်လိုအပ်ချက်တွေရှိနေတဲ့နိုင်ငံကြားမှာအခုခီးစဉ်ကဘသူ့အတွက်ပိုအမြတ်ထွက်တယ်လဲဘယ်နိုင်ငံရဲ့လိုအပ်ချက်ကပိုကြီးမားနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်အကဲခတ်နေကြတဲ့သတင်းဌာနနှစ်ခုကဒီအေဒီတာနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်တယောက်ကတော့ကျွန်တော်တို့ AR သတင်းဌာနကဦးအောင်စောပါနောက်တစ်ယောက်ကတော့ The Voice Channel ကဦးစည်ရသူဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးလည်းအခုဆိုလေးလိုက်မှမှရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့တော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကဒီအခုခီးစဉ်ကနေတရုတ်နိုင်ငံမှာဘယ်သူပိုအမျက်ထွက်တယ်လဲဆိုတာကိုတို့ရေဝီယာတုံးသက်ပေးစေချင်ပါတယ်ခင်ဗျာဆိုတော့ဥအောင်စောအရင်တုံးသက်ပေးပါခင်ဗျာကျွန်တော်တို့ရေဝီယာအနေနဲ့ပြောမယ်ဆိုရင်အခုတရုတ်သမ္မတရှီချင်းဖင်ခီးစဉ်ကဒီမြန်မာနိုင်ငံအတွက်ပေါ်လေစီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများရခဲ့တယ်လို့များရေဝီယာပြောနိုင်မလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီဒေါ်ဆန်းစုကြည်တို့အစိုးရအနေနဲ့ကအရင်တော့မှားခဲ့တာတွေအမှန်အောင်ပြန်ပြင်ရတဲ့အလုပ်တွေကိုလုပ်ရတယ်ရှိတယ်လို့ကျွန်တော်နံပါတ်1သုံးသပ်တယ်။နံပါတ်2ကတော့တော်ဆန်းစစ်ကြီးကိုဒီဆိုအနေနဲ့ဒီပြုနေဆက်ဆံရင်းမှာအာဒီတော်တော်ကိုသတိထားတယ် cautious ဖြစ်ဖြစ်နဲ့ဆက်ဆံပြီးတော့အဲအခုဒီ MOU ထိုးတဲ့အခါမှာကျွန်တော်တွေ့ရတာပေါ့နော်။အဲဘာတွေကိုထိုးတယ်အဲစီးပွားရေးကဘယ်လောက်ထိုးမြင့်ရတယ်ဆိုတဲ့ကိစ္စတွေမှာကျွန်တော်ထပ်ပြီးတော့အဲနောက်ပိုင်းမှာဆွေးနွေးလို့ရမှာပေါ့နော်။ဒါကတော့ကျွန်တော်မြင်တာကတော့တရုတ်နဲ့မြန်မာနဲ့မှာအခုလက်ရှိမှာဘုံနေနဲ့ကြားနေနေအစီအစဉ်တစ်ခုပြန်ရောက်အောင်အတင်းကိုစူးစမ်းနေရတဲ့ကာလတစ်ခုလို့ကျွန်တော်မြင်တယ်။နံပါတ်3ချက်ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်ကမြန်မာကိုသူ့ရဲ့ BRI project နဲ့ပတ်သက်ပြီးမြန်မာကိုအရင်ကနေပို့ပြီးတော့လိုအင်နေဆိုတော့ဒီခေတ်မှာပြတယ်လို့ကျွန်တော်သုံးသပ်ပါတယ်။
โอเคဆိုတော့ဒီတရုတ်နိုင်ငံဘက်ကရောအခုခီးစဉ်ကနေပြီးတော့ဗားရီများရခဲ့တယ်လို့ပြောနိုင်မှာကောဆို
မဟာဗျူဟာရဆိုရင်တော့ကျွန်တော်တို့ကတရုတ်ကိုပေးလိုက်တာအချောက်ဖြစ်စီမံရေးနဲ့ပတ်သက်ပြီးတော့ပေးလိုက်တာပေါ့ကျွန်တဲ့ MOU ထိုးရဆိုတဲ့ကိစ္စတွေ MOU ဆိုတော့ Memorandum of Understanding ဖြစ်တော့အချိန်မီးပြန်ပြီးတော့ဟိုဒီဘက်ဘိုင်းဒင်းလို့ဖြစ်တဲ့တောင်ဟိုကဒီဘက်ပြန်ပြီးတော့ဒါနဲ့ရှော်လို့ရတာရှိပါတယ်ဒါလည်းမလုပ်ဘူးဆိုလည်းပြောလို့ရတာရှိတယ်ဒါပေမဲ့ကျွန်တော်တင်တဲ့ agreement ပိုင်းမှာတော့ကျွန်တော်တင်တယ်ဒီ job to sin again နဲ့ပတ်သက်ပြီးကျွန်တော်ဘက်က agreement တပေါ်မျိုးနဲ့အဆင့်တစ်ခုပေးရတာရှိတယ်။ဒါပြီးကျွန်တော်လုံးဝတွက်မထားတဲ့အချို့ကိစ္စတွေပေါ့နော်။ဘာတွေလဲဆိုရင်ဒီ network data ကဒီကိစ္စတွေပြီးတော့ဒီနေပြီးတော့နေပြီးတော့ job to သွားမဲ့အများထားအများကားလမ်းကိစ္စတွေဒါတွေကိုကျွန်တော်တို့ပေးလိုက်တဲ့ကိစ္စတွေနောက်ပြီးတော့သူတို့ပြောတဲ့ဒီ language ကမှကျွန်တော်တို့နားမလည်တာတခုပါလဲဆို ရန်ကုန်မြို့တော်အတွက်မြို့ပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဆိုတဲ့ကိစ္စပါအဲဒါဆိုရင်လည်းဒီအနေနဲ့ပတ်သက်ပြီး information ပေါ့နော်ဒါ public information အတော့အားမြင့်တယ်ကျွန်တော်တို့ဘယ်သူမှသိချင်တယ်ဒီအနေနဲ့ပတ်သက်ပြီးကျွန်တော်တို့မသိရတဲ့ကိစ္စပါဒါလေးနဲ့ပတ်သက်ရင်တော့ကျွန်တော်ထင်တယ်ဒီအစိုးရဘက်ကမြို့နောက်ပိုင်းမှာတော့ဒါနဲ့ပတ်သက်တဲ့ information တွေပို့ပြီးထွက်လာမယ်လို့ထင်တယ်ဒါပေမဲ့ပြုတ်ပြပိုလမ်းမအစ်စီမံကိန်းမှာတော့မဟာဗျူဟာကြတဲ့စီမံကိန်းတစ်ချို့ကိုတော့ကျွန်တော်တို့ကအခုနောက်ချောက်ဖြူတဲ့ဟာမျိုးစီမံကမပေးမဖြစ်ပေးဖို့ပေးရတာမျိုးလေးပြုတ်ပြကိန်းနဲ့မှာကျွန်တော်တို့ဝင်ယူကစားရတဲ့ဖြစ်သွားတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟိုတစ်ခုရှိတာတော့ပေါ့လေဟိုစောစောကောင်းစောပြောတယ်လို့ဒီဆိုးအနေနဲ့လည်းအရင်ဆေးဆိုးရတဲ့ဆက်ဆက်လက်ထက်ကအခြေအနေတွေကိုအခုမှသူကပြန်ပြီးတော့အဖတ်ဆင်နေရတဲ့အခြေအနေမျိုးတွေရှိတယ်ဟိုတစ်ချိန်တည်းမှာပဲအခုကဒီနှစ်က2020ကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေလည်းရှိတယ်ဆိုတော့ဘလို့ပဲဖြစ်ဒီတရုတ်သမ္မတရဲ့ခီးစဉ်ကဒီအခုလက်ရှိအရသာအဆိုးရအတွက်ကိုနိုင်ငံရေးအရာတစုံတရာအထောက်ပံ့ဖြစ်တာမျိုးပေါ့လေစသဖြင့်ပေါ့ကျွန်တော်တို့ဒီလိုအရှုံးမြတ်တွက်ကြရေးဆိုလို့ရှိရင်အခုခီးစဉ်ရှင်းရှင်းပြလာသွားခြင်းအပြင်တရုတ်နဲ့မြန်မာမှာနိုင်ငံရေးအရာရောစီးပွားရေးအရာရောဟိုအတားရတယ်လို့ပြောမယ်ဆိုရင်ဘယ်လိုများပို့ရတယ်လို့ပြောလို့ရမလဲ
အာဒီလက်ရှိမြန်မာအဆိုးရပို့ပြီးတားရတယ်လို့ပြောလို့ရအောင်နိုင်ငံရေးတက်မယ်ဆိုရင်တော့ဒါကြောင့်လို့ဆိုဒီရင်းမြန်အဆိုးရနည်းနည်းကတော့ဒေါ်ဆန်းစီစီအဆိုးရဒီဂရိကုတ်တွေကိုပေးတဲ့ဂရိကုတ်တွေကိုဒီမဲ့လူတွေဖြစ်တယ်အဲသူနဲ့ပတ်သက်ရင်ဒီမိတ်ကလို့ပြောလို့ရတယ်အတေချအလုပ်တွေရှေ့ဆက်ပြီးလုပ်လို့ရမယ်သူဒီနောက်ထပ်တတန်းတစ်ခုဆက်ရှိနေတယ်ဆိုနောက်ထပ်တတန်းတစ်ခုဆက်ရှိနေတယ်ဆိုတော့လေအဲတရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာပို့ပြီးတော့ account ထဲပို့ပြီးတော့လုံးဆောင်နိုင်မယ်လို့ထင်တယ်ဆိုတော့အဲသုံးချက်တွေတော့အများရှိတယ်ဒါကြောင့်လဲဆိုရင်ပြုတ်ခဲ့ဒီဒီစီမံရောက်ခင်မှာလာတဲ့ဒီ advanced team ရဲ့အဆိုရဆိုရင်ဒီခီးစဉ်ကတကယ်24နာရီပဲကြာတယ်ခီးစဉ်ဖြစ်ပါတယ်အဲတခြားနိုင်ငံတွေကိုတွားနေဆိုနှစ်ရက်ကြာတယ်သုံးရက်ကြာတယ်ဟိုရင်တော့ဟာလာဒီစစ်ဆိုးရတဲ့အထက်မှာတော့လာတဲ့တရုတ်ဝန်ကြီးချုပ်တွေတမရတွေခီးစဉ်နဲ့သုံးရက်နဲ့လေးရက်ကြာတယ်ခီးစဉ်ရှိပါတယ်ဟို24နာရီပဲကြာတယ်ခီးစဉ်မှာတရုတ်တွေကျွန်တော်တို့ဘက်ကမျှော်လင့်ထားတာဟာလာပါလဲဆိုတော့ပို့ပြီး symbolic ဖြစ်တယ်နော်တက်လမရေးရပို့ပြီးတည်ထောင်နေဟာမျိုးပဲဆက်ဆံယူပို့ပြီးတော့ခိုင်မြဲအောင်တိဆောက်တဲ့ဟာမျိုးပဲတူလို့ကျင်တာလို့ကျွန်တော်တို့ပြောခဲ့တာဖြစ်ပါတယ်အဲ့ဒါမဟုတ်ဘဲနဲ့မြန်မာပြည်ပြောနေဆိုမြေဆုံတို့တခြားစီမံကိန်းတွေအတွက်တရုတ်ကယူသွားမယ်လို့အဲ့ဒါနဲ့တော့ပတ်သက်တဲ့လက်မှတ်ကိုအဲ့ဒါပြောင်းယူသွားမယ်လက်မှတ်ထိုးသွားမယ်သဘောတူညီယူသွားမယ်ဆိုတဲ့ဟာတို့တွေမဟုတ်ဘဲနဲ့ဆက်ဆံယူပို့ပြီးတိခိုင်မြဲအောင်တိဆောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လာရဲဆိုတော့ကျွန်တော်ဒီခီးစဉ်တိုင်းတွေကကျွန်တော်တို့တိထားပြီးတာဖြစ်ပါတယ်ဒါကြောင့်လည်းဒီခီးစဉ်တော်လေးမှာပဲတုတ်ဒီဒီ MOU တော့ပုံစံကိုသူရအောင်ယူသွားတယ်အချိန်နဲ့မှာပဲတော်အောင်ဆန်းစစ်ကြီးအစိုးရနဲ့ပတ်သက်ပြီးသူထောက်ခံနေဆိုတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာကြာသွားတာဆိုတဲ့အခါကျတော့2015မှာလည်းတော်အောင်ဆန်းစစ်ကြီး Association ဒီအတိုက်ခံခေါင်းဆောင်ဘဝနဲ့ဖိတ်ခဲ့တဲ့တုတ်ကအဲတင်နေကပြီးတော့ကြာတဲ့ဟာတွေပြန်ပြီးလေ့လာမယ်ဆိုရင်တော့ကျွန်တော်ထင်တယ်မြန်မာအစိုးရဘက်ကပို့ပြီးတော့အသက်ပိုရသွားတယ်လို့ပြောလို့ရမယ်ကျွန်တော်
โอเคဟိုနိုင်ငံရေးရတော့သူတို့ကအမျက်ချန်နေတာဗောနော်ဆိုတော့ကျွန်တော်ဦးစီရသူကိုလည်းမေးချင်ပါတယ်ဆိုတော့အကိုဦးစီရသူကြီးအခုကျွန်တော်တို့ဒီအခုရှီချင်းပြည်ရဲ့ခီးစဉ်ကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုပထမဆုံးပေါ့လေဟိုတိမြန်မာနိုင်ငံဘက်ကနေကြည့်မယ်ဆိုမြန်မာနိုင်ငံအနေနဲ့ဒီခီးစဉ်နေဘာတွေကျန်ခဲ့တယ်နိုင်ငံရေးရပြီဖြစ်စီးပွားရေးရပြီဖြစ်ဘာတွေကျန်ခဲ့တယ်လို့မျိုးပြောနိုင်မလဲဟုတ်ကဲ့ကိုဦးစီရသူတယ်လီဖုန်းလိုင်းကြားသွားတယ်ကျွန်တော်တို့ပြီးရင်ပြန်ခေါ်လိုက်ပါမယ်ဆိုတော့ကျွန်တော်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလိုင်းပေါ်မှာရှိနေပါတယ်အမေရိကန်ပြည်တော်စုကကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာခေါ်ပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ကျွန်တော်အမြင်ကတော့နှစ်ခုနှစ်ဖက်လုံးအကျိုးရှိတဲ့ခီးစဉ်ပါနောက်တစ်ခုကဟိုရန်ကုန်မြို့တော်ဝန်ထမ်းချုပ်တဲ့စာချုပ်ဆိုရင်တော့အော်ရန်ကုန်ကကျွန်တော်တို့မိတ်ဆွေတွေကပြောတယ်ရန်ကုန်တရုတ်ကမြို့လာတည်တယ်လို့တရုတ်မြို့လာတည်တယ်လို့တော့ပြောကြတာပေါ့ဗျာဒါတော့တရုတ်ညံ့မှာပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ပြောချင်တာတော့ဟိုဆိုတော့ဟိုကိုအောင်စိုးလည်းပြောရတယ်ဒီ MOU 33ချက်ထိုးတဲ့အခါမှာအမျက်ထွက်တာတော့ဒေါအောင်ဆန်းစုကြည်တို့ထင်တယ်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်ဗမာတွေပေါ့ဗျာဗမာတွေနဲ့ဗမာပြည်သူတွေတိုင်းသားတွေပဲသိတယ်အသိရအော်သမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိတယ်ဆိုတာဒါကျွန်တော်တို့ပဲသိရလေဟိုတရုတ်နိုင်ငံသားတွေနိုင်ငံသူနိုင်ငံသားတွေအနေနဲ့ကတော့သမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိရဆိုတာသိကြမှာသိပါအဲ့တော့အခုကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုပေါ့ဗျာအဲ့ဒါကတော့အခုဒေါအောင်ဆန်းစုကြည်နဲ့အဲတရုတ်သမရနဲ့လက်မှတ်ထိုးတာဥပမေးမပါဘူးပေါ့ဗျာဥပမေးသမရချင်းချင်းမဟုတ်ဘဲနဲ့ဒေါအောင်ဆန်းစုကြည်နဲ့လက်မှတ်ထိုးတဲ့ဥစ္စာနောက်ဆက်ဆက်မှာ ဒီဥစ္စာတရားဝင်ဖြစ်ပါမလားဥပဒေရတရားဝင်ဖြစ်ပါမလားနိုင်ငံတကာစာရင်းစာညွှန်းတွေရဥတရားဝင်ဖြစ်ပါမလားဆိုတာကျွန်တော်သိကြတယ
်ဟုတ်ကဲ့ကုလမောင်ဆွေးနွေးရအောင်မင်းမျက်နှာကိုကျေးဇူးပါဟိုဆိုတော့ကျွန်တော်တို့နားလည်မှုအရာဆိုလို့ရှိရင်တော့ဒါနိုင်ငံခေါင်းဆောင်တွေချင်းချင်းချင်းမှချုပ်တဲ့စာချုပ်တွေကရေဝီအားဖြင့်ရတော့တရားဝင်ပါတယ်ဟိုအရင်တော့ကဒါကျွန်တော်တို့ဒီစစ်ဆေးရေးလက်ထက်မှာချုပ်တဲ့စာချုပ်တွေကိစ္စတွေမှာတော့ဒီစစ်ဆေးရေးရေအုတ်ချုံမှုအာနာနဲ့ပတ်သက်ပြီးတော့ဟိုမေကွန်ထုတ်စရာတွေရှိတဲ့အတွက်ဒီဆက်ရုပ်တွေအတီးဖြစ်မဖြစ်ဆိုတော့မေကွန်ရှိရမယ်အခုအစိုးရတော့ဒီရွေးကောက်ပွဲနဲ့လည်းတက်လာတဲ့အစိုးရတရားဖြစ်တဲ့အတွက်ဒီဥပဒေတွေကနိုင်ငံတကာစာရင်းစာညွှန်းတွေနဲ့ကိုက်ညီမယ်လို့ကျွန်တော်ယူဝါအဖြစ်နားလည်ပါတယ်ဆိုတော့ကျွန်တော်တို့ဒီပင်နိုင်ဆွေးနွေးမဲ့ဆရာဦးစီရဲ့သူကိုပြန်ဆက်သွယ်လို့ရပါပြီဆိုတော့ဆရာဦးစီရဲ့သူကြီးကျွန်တော်အရင်ဆုံးဟိုတုံးသက်ပေးစီရင်တော့အားတော့ပေါ်လေတခုအခုကျွန်တော်တို့တရုတ်သမ္မတရောက်နေတဲ့ခီးစဉ်မှာရေဝီကတုံးတက်မယ်ဆိုရင်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်စီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများကြံခဲ့တယ်လို့ပြောလို့ရမလဲ
အဲ့တော့ဟိုဟာနဲ့တော့ကတ်နေတာပေါ့ဗျာအခုဒေါက်ဆန်းစုကြည်ကလည်း ICJ မှာသွားပြီးတရားဆိုင်ထားတာလည်းဒီဈာပြတ်ဆုံးဖြတ်ချက်ကဒီနောက်တစ်ပတ်ဆိုရင်ကျွန်တော်တို့ကထွက်မှာပေါ့ဆက်မှာပေါ့ဆိုတော့အဲ့ဒီကောင်တွေကဒါကွက်တိလို့ဖြစ်နေပေါ့နော်ပြီးတော့ဟိုရှီချစ်ပြင်ကလည်းတကယ်တော့ကျွန်တော်90ကတမန်ကြီးဆက်ဆံရေးခုနှစ်90ကြီးလာဆိုရင်လည်းတကယ်တော့အဲ့ကောင်ဂျွန်လာမှပြည်ပါဆိုတော့ဗျာပြောရရင်တော့ဒီချိန်နဲ့ကြိုက်ပြီးတော့လာတယ်လို့ဖြစ်တယ်ဗောနော်အဲ့ကကြတော့ဟိုဘာပြောတရုတ်ကတော့ခုကနံပါတ်1နိုင်ငံဖြစ်နေတဲ့ခါကျတော့တရုတ်ကမြန်မာဘက်ကဝင်ရလိုက်တဲ့အတွက်သူကတော့ဒါကတော့ဟိုမိတ်ဆွေကောင်းဆိုတဲ့ဟာကိုပြလိုက်တာဗောနော်ဗမာအနေနဲ့ကလည်းဘာပြောပြောတော့ဒါတရုတ်ကဝင်ရလိုက်တယ်ဆိုတော့အားတော့ရှိသွားတာဗောနော်နောက်တစ်ခုကတော့ဘာလဲဆိုတော့ဟိုဒီတရုတ်ရဲ့အရေးပါတဲ့နိုင်ငံပေါ့လို့ဒီဘက်လန်ရုံမှာမြန်မာကဒီဒါပြောဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်လို့ဖြစ်တော့တရုတ်ကဟိုဘက်မှာထိုင်ဝမ်နဲ့ပိတ်နေတာဟိုဘက်ကျွန်တော်သမုဒ္ဒရာဘက်ချမ်းမှာဆိုတော့ဒီဘက်အိန္ဒိယသမုဒ္ဒရာဘက်ကိုထွက်လာရင်တော့သူက two ocean country ပေါ့လေဒါသမုဒ္ဒရာ20နဲ့နိုင်ငံကျွန်တော်တို့ဖြစ်သွားရတဲ့ပိုးတော့သူကလွတ်လပ်သွားတယ်တစ်ချိန်တည်းမှာပဲ American လဲသူက Indo Pacific ဆိုပြီးတော့သူကအိန္ဒိယသမုဒ္ဒရာ Pacific သမုဒ္ဒရာအဲ့နှစ်ခုနဲ့သူကညပြီးတော့ဒါတရုတ်ကိုဆိုဗီယက်ပြည်အောင်စုနဲ့စစ်အေးအေးမှလို့ပြန်ထိမ့်မဲ့ဟာမျိုးတွေရှိနေခါကြတော့ဒါကတရုတ်ရဲ့ခုနလိုမျိုးပေါ့ဗျာစီးပွားရေးမှာလည်းမကဘဲနဲ့နိုင်ငံရေးမှာပါသူကမြန်မာအရေးပါတဲ့နေရာကိုကျွန်တော်ရောက်သွားတဲ့သဘောတော့မြင်ရတယ်ပေါ့နော်တစ်ဖက်မှာကြတော့လည်းမြန်မာကခုနကရွေးကောက်ပွဲရလည်းဒီနေ့ဆိုရင်ကျွန်တော်လုတော့မယ်ဆိုတော့ဘာပြောဒါနံပါတ်1ကောင်းဆောင်တရုတ်နိုင်ငံရဲ့စိတ်ပြီးကောင်းဆောင်လာလိုက်တဲ့ခါကြတော့လက်ရှိအစိုးရတော့ကတော့သူကဘာပြောပြောတော့အမြင်တော့ကျွန်တော်လှသွားတယ်ပေါ့နော်နောက်ပြီးတော့ဟိုလူတွေစိုးရိမ်နေကြတဲ့ဒီမြန်မာနဲ့တရုတ်ဆက်ဆံရေးကြတဲ့မှာတကယ်စူးညောင်းခလုတ်လို့ဖြစ်နေမြေဆုံစီမံကြီးဒီကိစ္စတွေပါလေလဲဘာပြောပြောခြံသွားတယ်ဆိုတော့ဟိုသမရှိချင်းဖြစ်နေတရုတ်ကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေလက်ရှိဆိုရရဲ့အခြေအနေကိုမြင်နေပေါ့နော်နောက်တစ်ခုကတော့စီးပွားရေးကပြောမယ်ဆိုရင်တော့ဘာပြောပြောဒီကြောက်ဖြူလိုပါလို့ကဒီနှစ်ထဲမှာတခြားစီမံကြီးတွေပါဘာပြောပြောစပြစ်မယ်ဆိုရင်တော့ဒါဝေတွေကျွန်တော်စီးပွားရေးကိုဝင်လာဖို့ရှိတယ်ဝင်လာရင်ဘာပြောဝင်လာတဲ့အတွက်ကြောင့်ဘာပြောပြောဝင်ဝင်လက်ပတ်စီစဉ်ပြီးတော့လူရည်စီတော့ရောက်သွားနိုင်တဲ့အတွက်ဘာပြောတော့ရွေးကောက်ပွဲဝင်ငန်းကြီးချိန်မှာတော့စီးပွားရေးချိန်တွေကတော့ဘာပြောပြောလှုပ်လာနိုင်တယ်ပေါ့နော်ဘယ်လောက်လှုပ်မလဲကတော့ကျွန်တော်တို့သူတို့ရဲ့ဒီသဘောတူချက်စာချုပ်တွေကိုကြည့်မှပဲသိမယ်ပေါ့အဲ့ဒီကကြတော့မြန်မာဘက်ကကြတော့လေနံပါတ်1ကောင်းဆောင်က16နှစ်အတွင်းမှာကျွန်တော်တို့လာလိုက်တာဖြစ်တယ်ပြီးတဲ့အခါကျတော့ဒါဒီကောင်းဆောင်3ယောက်ပဲကျွန်တော်တို့လာဦးသေးတယ်ပေါ့နော်အရင်တိတ်ချောင်းပြီ1988ကကျွန်တော်တို့လာတယ်ပြီးတဲ့အခါကျန်စီမင်းက2001ခုနှစ်မှာလာတော့ပြီးအရင်လာခဲ့တဲ့ပုဂ္ဂိုလ်ရာလည်းအခုသမရရှီကျင့်ဖင်ကတော့အာနာအရှိဆုံးပေါ့နော်မော်တီတုံးပြီးရင်အာနာအရှိဆုံးလို့ပြောတယ်တရုတ်ပြည်ကလည်းဟိုနှစ်ယောက်ဖြစ်ကြတယ်အင်အားတောင့်တဲ့အတွက်ကြောင့်မို့လို့မြန်မာပြည်အတွက်တော့အရင်သမရနှစ်ယောက် sorry အရင်နံပါတ်1ကောင်းဆောင်နှစ်ယောက်လာတဲ့ကိုပို့ပြီးတော့မှလေးနေတယ်လို့ကျွန်တော်ပြောရမယ်ပေါ့နော်အချိန်ကတော့တူတယ်ဒါပေမဲ့ထိုးွားတဲ့ဟာတွေလည်းများတယ်ဆိုတဲ့ခါကျတော့ဘာပြောပြောတော့ဗမာဘက်ကလည်းတစုံတရာတော့ကျွန်တော်ရလိုက်တယ်လို့ထင်တယ်တရုတ်ဘက်ကအဓိကလိုချင်တာကတော့ကြောက်ဖြူစီမံကိန်းဖြစ်တဲ့အတွက်ကြောက်ဖြူတော့ဒီမှာဘက်ကတော့ပြေးလိုက်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဆိုတော့ဟိုရေဝီကကျွန်တော်တို့တုံးသက်မယ်ဆိုရင်ဒီခီးစင်မှာတရုတ်နဲ့မြန်မာကြားမှာဟိုဘသူကပိုအမြတ်ထွက်တယ်လို့ရေဝီကပြောနိုင်မလဲကိုဆရာစီသူ
အဲမြန်မာကတော့လွယ်ပြောရရင်တော့အောက်စီးရနဂူရရောက်နေပါဗျာခုနလိုမျိုးဒီလက်နဲ့ကြိုင်တဲ့ကိစ္စကြတော့လည်းတရုတ်ကဖဲကြိုင်ထားတယ်ပြီးရခါကျတော့ ICJ တို့ဘာလို့ပတ်ချာတရားရုံးနေနိုင်ငံတကာတရားရုံးနေမှာယင်ဆိုင်ရတဲ့ခါကျတော့လည်းအောက်စီးရရောက်နေပေါ့နော်အောက်စီးရရောက်တဲ့လူကဘာပြောတော့အခုချိန်မှာတော့ level တော့တွေးလိုက်နိုင်တယ်လို့ပြောလို့ရတယ်ပေါ့နော်တမန်ရှိချစ်ဖြင်းကဘာပြောအခက်ခဲဖြစ်နေတဲ့ချိန်မှာရောက်လာတယ်ကိုကသူ့အရင်ကတော်တော်တွေ့ရတဲ့အားကျတော့ဟိုသားပါတော့ဗျာဒီ foreign 16နိုင်ငံလောက်နိုင်ငံ20လောက်ရှိတဲ့ထဲမှာကိုကတွေ့ရတယ်ဆိုတော့အချိန်လည်းမရဘူးပေါ့နော်အခုကတော့ကိုယ့်အိမ်ကမှကျွန်တော်တွေ့ရတယ်ဆိုတော့
ကျွန်တော်မြင်တာတော့ပမာဏနဲ့အောက်ကြီးရကစားရတဲ့ပမာဏနဲ့ကတော့မဆိုးဘူးပဲကျွန်တော်ပြောလို့ရမယ်နော်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာနောက်အတန်နေနဲ့ပြဖို့ထားရတယ်တချို့လည်းရှိနေပါတယ်ဆိုတော့ဒီထဲအစာတချို့တော့ကျွန်တော်အရင်ဆုံးဖော်ပြချင်ပါတယ်စာတစ်စာကတော့ဟိုခိုင်ယိုးမာဆိုတဲ့တောတာရှင်ရဲ့ပေးစာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျလူပင်းတွင်းနဲ့ဆိုရင်တရုတ်ဘက်ကပို့ပြီးတော့အကျိုးများစေပါတယ်တရုတ်မှာအနာတရဒဏ်ရာတွေမများဘူးအသာစီးပဲရှိတယ်အဘဲကြောင့်ဆိုတော့တရုတ်ပြည်တွင်းကပြဿနာတွေကငြိမ်သက်တယ်စီပွားရေးကောင်းမွန်တဲ့ဖွံ့ဖြိုးတိုးတက်တယ်အဲ့ဒါတွေကသူတော်ဘာနိုင်ငံတွေနဲ့ပေါင်းကူးဆက်ဆံရင်းလိပ်ပြာလုံမှု policy အသာစီးရမှုတို့ကိုအားသင့်လောင်းစေတာပေါ့မြန်မာနိုင်ငံကတော့ကိုယ့်ရဲ့ပြည်တွင်းမှာလူအားနာရှင်အားနာဖြစ်အောင်စစ်မှန်တဲ့ပြည်ထောင်စုတစ်ခုကိုအခုထက်ထိမတည်ဆောက်နိုင်တာကတန်တမာ policy အရာအလိုလိုတိမ်ငယ်အတနာခံမှုမျက်နှာငငယ်ရသိပ်စိတ်ဖြေဘဝနဲ့ကဲနာတစ်ပင်လိုမိတ်ဖွဲ့ဆက်ဆံရေးပါပဲအမြတ်ထက်အရင်မရှုံရုံတမယ်ပဲဖြစ်မှာပါတိတ်တော့မမျှော်လင့်ပါဘူး50 50တော့အပြန်လည်းမဟုတ်ဘဲနဲ့မြန်မာဘက်က25ရာခိုင်နှုန်းလောက်ပဲရှိမှာပါနောက်ပြီးတော့ ICC အတွက်လက်ဆောင်ပဏာကိုတရုတ်စီကိုကြိုပေးထားတဲ့သဘောမျိုးလည်းတက်ရောက်နိုင်တယ်လို့မြင်မိပါတယ်ဒါဟာလည်းဝစ်ကြွေးအဆက်ဆက်ကိုရီထွင်လိုက်တဲ့ဇက်ဝင်ကန်ဒရမာပြကွက်အဆက်တွေပါပဲနောက်ဆုံးအနေနဲ့ဆွေးနွေးချင်တာကတော့ပြည်တွင်းမှာပြည်ထောင်စုနိုင်ငံသားအချင်းချင်းသာတာတူညီမျှမှုမရှိနေသမျှကာလပတ်လုံးတရုတ်ပေါက်ဖော်ကတော့နှကန်းနေစီဆိုနေအောင်ပါပဲလို့တင်ပြဆွေးနွေးကြပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ခိုင်ယိုးမဆိုတဲ့တောတာရှင်ရဲ့စာပါနောက်ထပ်စာတချို့လည်းရှိနေပါသေးတယ် Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတာပါမအေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါ VOA တောတာရှင်မထွေးကအခုလိုဆိုလာပါတယ်အခုခီးစဉ်ကတော့အကျွေးရှင်အင်အားကြီးတရုတ်ဘက်ကအားသာနေမှာပါလေ။ဒါမဲ့လည်းအမှန်တရားကပြည်သူကိုမျက်ကွယ်မပြုတ်ဘူးဆိုရင်စစ်တပ်နဲ့အစိုးရတို့ဥဆောင်သွားနေတဲ့တရုတ်နောက်လိုက်ကွန်မြူနစ်စနစ်လမ်းကြောင်းကအမှန်တရားရဲ့တစ္ဆာကြောင့်ပြည်သူလိုလားတဲ့ဒီမိုဖက်ဒရယ်နီးလန်းပြည်သူ့ဘက်ပြန်ပြီးလှည့်လာနိုင်ပါတယ်လို့သူရေးထားပါတယ်။အောင်အောင်ဆိုရဲနောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့တိုင်းရင်းသားတွေအတွက်မဟာလူမျိုးကြီးဝါဒတွေနဲ့လှုပ်ဆောင်နေတဲ့ခေါင်းဆောင်တွေနဲ့နှိုင်းယှဉ်တော့တရုတ်စားပြီးတော့ကျန်တဲ့ဟာကိုတိုင်းရင်းသားတွေစားရရင်လဲကျင်းနဲ့နေရမှာပါပဲအဓိကတိုင်းသားတွေကိုတရုတ်ကကူညီပြီးတော့လူမျိုးကြီးဝါဒလက်အောက်ကလွတ်မြောက်စေချင်တယ်ဗျာတဲ့ဒါကသောရရှင်အောင်ရဲ့အမြင်ပါနောက်ပြီးတော့အောင်ကျော်ဟင်းဆိုတဲ့ VOA သောရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ကရခိုင်ပြည်နယ်မန်အောင်ကျွန်းကအောင်ကျော်ဟင်းပါတရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်မှာ AR ကိုကာကွယ်ဖို့ကြေလောင်စွာတောင်းဆိုနေကြပြီးတော့ကြောက်ဖြူရင်နဲ့စိတ်ကန်းကိုထိုးကြွေးတာပြည်အောင်စုစိတ်တယ်လားဗျာရခိုင်ပြည်မှာဘာပဲလှုပ်လှုပ်ရခိုင်လူတို့ရဲ့အတန်တွေမကြားကြအောင်ဆောင်ပြီးတော့မျက်ကွယ်ပြုထားတာဒီမိုကရေစီအစိုးရလားဗျာရခိုင်ပြည်နယ်ကထွက်တဲ့တယံဇာတာတွေရောင်းပြီးတော့စစ်လက်နက်တွေဝဲရခိုင်လူတို့ကိုပြစ်တတ်နေတာခွင့်တူညီမှုဝါရဖြူစင်တဲ့မြေလားဗျာရခိုင်ပြည်နယ်ကိုလူအခွင့်အရေးကင်းမဲ့စုံဖြစ်နေတတ်မှတ်ထားပြီလားဆိုတာကိုကျေးဇူးပြုပြီးတော့ဖြေကြားပေးကြပါလားဗျာဘလို့အကြောင်းအရာတွေနဲ့ပဲရှင်းပြရှင်းပြအမြဲလိုလိုအရှုံးတွေနဲ့ပဲရင်ဆိုင်နေရတဲ့ရခိုင်တိုင်းသားတွေဟာပြည်အောင်စုဆိုတဲ့ဇကားကိုကြားရတာနဲ့အသေးနာလုံးလို့ပါဗျာဆိုပြီးတော့အောင်ကျော်ဟင်းဆိုတဲ့ဒီရခိုင်ကတော်ရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကဒီတော်တာရှင်ရဲ့ဆက်မတော့ဒီတရုတ်ကလုံမစီမံငင်းနေပုံမကျင်တဲ့ချက်တွေအထင်ရှားတွေ့နေရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒီပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကိုဆွေးနွေးစီချင်ပါတယ်ဟိုဒီလိုတရုတ်နိုင်ငံကစီမံငင်းနေကြောင့်မြန်မာနိုင်ငံမှာဖွံ့ဖြိုးလာနိုင်တယ်ဆိုရင်လည်းပဲဒီလိုမကျင်တဲ့ချက်မျိုးတွေပြဿနာတွေဟိုပိုကြီးလာမယ်ဆိုရင်တကယ်တမ်းပေါ်လေဟိုနှစ်ဖက်စလုံးအကျိုးရှိမယ်ဒီလိုဝင်းဝင်းအခြေအနေမျိုးဖြစ်လာမယ်စားနစ်နာစရာတွေရောဖြစ်မလာနိုင်ဘူးလေဆက်စွားကျွန်တော်တို့ပြောသလိုပေါ့လေဟို NLD အတွက်နိုင်ငံရေးထောက်ခံမှုတွေရလာနိုင်တယ်ဆိုပေမဲ့လည်းပဲဒီလိုကိစ္စမျိုးတွေကြောင့်ပြန်ပြီးတော့ NLD ပေါ်မှာထောက်ခံမှုတွေရော့ကျတာမျိုးနောက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆိုရင်လည်းဟိုမြစ်ဆုံကိစ္စကိုစန့်ကျင်တဲ့ကိစ္စမျိုးတွေလို့ပြဿနာတွေပေါ်ခဲ့ဘူးလားဆိုတော့ဒီလိုကြောက်ဖြူကိစ္စလိုမျိုးတွေမှာစန့်ကျင်မှုတွေပေါ်လာခဲ့မယ်ဆိုရင်ရောဟိုသူ့အတွက်နစ်နာစရာတွေမရှိနိုင်ဘူးလားကိုအောင်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဒီကကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးကြောက်ဖြူရကိုပြောရမှာမဟုတ်ဘဲနဲ့ကျွန်တော်တို့လည်းဒီခီးစဉ်တိုင်းကမှရေးခဲ့ဖို့ရ opinion piece တော့ဗျာတိရုတ်ကကျွန်တော်တို့ကိုဖြစ်ချင်တာကအားနဲ့ချိနေတဲ့နိုင်ငံတစ်ခုဖြစ်နေအမြင်မြင်တာလားအားနဲ့ချိနေတဲ့နိုင်ငံတစ်ခုနဲ့ညီမှပဲဖြစ်အောင်လုပ်ပေးမှပဲတိရုတ်ရဲ့ရင်းဝင်တဲ့ဟောကျွန်တော်တို့မြန်မာနိုင်ငံပြန်ပြီးဝင်တယ်လို့တိရုတ်ကတွက်နေတယ်ဆိုရင်တော့ကျွန်တော်တို့ဒီအခုလိုပဲ free state ဖြစ်နေသွားနေမှာပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုရံရလည်းတရုတ်သမ္မတကြီးနဲ့ဒီနေ့တွေ့တဲ့အခါမှာဒီနေဆက်မှာရှိတဲ့တိုင်းနာစ
ဆက်နေကြတယ်ဆိုရင်လည်းသက်သက်ပြောပြောခဲ့တယ်ဆိုတဲ့အခါလေးကိုကျွန်တော်တို့အခုအဆုံးပိတ်သတိနေရသိရတာပေါ့နော်။ဘာလဲဆိုတော့အဲ့ဒါကတော့ဒီတိုင်းနာမနဲ့ကြိုင်အခွင့်အရေးတွေကို buffer zone ဖြစ်နေကြားကန်ဖြစ်နေမသုံးဖို့ဟာကိုကျုပ်သမားကိုပုံမှန်နဲ့ safe for ဖြစ်တယ်နာနာနဲ့ပြောခဲ့တယ်ပေါ့နော်။ဒါရီကကျွန်တော်ထင်တယ်အမှန်စိတ်ဝင်စားဖို့ကောင်းတဲ့အဲဒီအခုgeopolitical game တွေမှာသူပြောရတာလေလို့ကျွန်တော်တို့ထင်ပါတယ်။ဒါရီကကမှအစ်စ်မဟုတ်ပါဘူးနေရင်းခေတ္တကဦးလုခေတ္တကရောအနာဦးပုဂ္ဂိုလ်မူတန်းရှိခဲ့တယ်ရှိခဲ့တဲ့ခါလေးပါလေဒါပေမဲ့ဒီချိန်မှာတော့ဒီဘက်ကအဆိုးရအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ထုတ်ပြောပြီးအဲဆိုတဲ့အခါကျရင်တော့ဒီတိုင်းသားကိစ္စတွေလည်းပါတာပေါ့နော်ဆိုတော့နောက်တစ်ခုကတော့ဒေါက်တာဆက်ကြည့်လို့ကပြောတာကတော့ဒီဒီကိစ္စမျိုးမဆိုမြန်မာပြည်မှာတိကျက် project ဒီထုတ်တဲ့ခါကျရင်ဒီ environmental damage ပေါ့နော်ဒါလည်းပြောရမယ်တဘာပါမယ်ချင်းတိကျတဲ့ဟာတွေပတ်သက်လာရင်တော့ဒါလည်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကနေပြီးဒါလည်းနဲ့ပတ်သက်စမခံနိုင်ဘူးဆိုတာလည်းပြောတာပေါ့ဒါရင်းနဲ့ပတ်သက်ပြီးတော့ပြောရရင်တော့ခုနပြောတဲ့ဒီမေးခွန်းရှင်တွေအားလေအကုန်လုံးကလည်းအလုံးစိတ်ဝင်စားဖို့ကောင်းတယ်၊ရေးစားဖို့လည်းကောင်းပါတယ်။ဆိုတော့အဲဒီရခိုင်ကိစ္စမှာပေါ့နော်။ကြောက်ဖြူကိုပေးလိုက်ရတဲ့မဟာဗျူဟာကြတဲ့ပြုတ်ခဲ့စီမံကိန်းတစ်ခုကျွန်တော်တို့ပေးလိုက်ရတယ်ဆိုတာလည်းဒါကဒီ energy အစိုးရကိုအခုလာမယ့်အလန့်ရှင်အဖြစ်ကိုအဲ့ဒါကနေပြီးတော့ကြောစရာမေးခွန်းတစ်ခုအဲ့ဒါနဲ့ဆက်ရခုဖြစ်သွားနိုင်တာပေါ့နော်ဖြစ်နေမှာပေါ့နော်အဲဒါနဲ့တကယ်ကျွန်တော်တို့ရဲ့အများကြီး controversial ဖြစ်နေတဲ့ project ဖြစ်တဲ့မြစ်စုံတို့နောက်ပြီးတော့အခုတည်းကဘယ်သူမှပြောသေးတဲ့ဟို sampling dam လို့ခေါ်တဲ့အဲ sampling ကလည်းဖြစ်နေခြင်းတို့အဲ့ဒါတွေကအခုအထိသတင်း media တွေမှာရောစာနာပြတဲ့အထဲမှာရောဟလာဘာမှပါပဲနဲ့ပြုတ်ကြရတာကျွန်တော်တွေ့ရတာပေါ့ဆိုတော့ကျွန်တော်မြင်တာကတော့ဒီဆိုကဒီအပားတွေကိုအမှောင်ကြီးနေတဲ့ဒီဘက်ကမလန်ရောလို့မရတဲ့ဟာတွေလိုက်ပြောပြီးတော့ပြေးကြရတယ်အများကြီးရှိတယ်ဆိုတော့ကျွန်တော်သတ်တွေ့ရတယ်အဲ့လိုလို့ပဲကျွန်တော်တက်တယ်ဆိုတော့ဒါဒီဒီအထဲမှာတော့ကျွန်တော်တို့ကမိမိရဲ့အချိုးစည်းပွားတဲ့ဘလော့အချိုးရအောင်အင်တာလို့အဲ့လာတယ်လို့ပဲသဘောထားပြီးတော့မိမိအချိုးစည်းပွားတဲ့မိမိနိုင်ငံတည်ငြိမ်ရေးတဲ့အဲတန်ကြီးတော့အလောက်ကန်ခွင့်မနေပူရရဲ့ကဘလောက်ဒီဆိုတာလောက်ပြီးနိုင်မလဲဒါနဲ့သူဖြစ်နေတဲ့ဒီငင်းငင်း process ကိုလည်း peace process ကိုလည်းဒါဒီထဲမှာတန်ကြီးတဲ့ပြီးတော့လောက်ပြီးနိုင်မယ်ဆိုတော့ကျွန်တော်ဆုံးဖြတ်ရမယ်တင်တယ်ဒါတော့ကျွန်တော်တို့ဦးချင်းကဒါဝင်းဝင်းဖြစ်သွားနိုင်တယ်လို့ကျွန်တော်ပြောလို့မရတဲ့ဒေတာတခုပေါ့နော်အဲ့လိုပဲကျွန်တော်တင်ပြပါတယ်
โอเคขอสวนนี่เจซูวาสรเราดิสวนนี่บัวตัวကိုสายปี้ปู่ท่าให้เลยจําနေပါသေးတယ်ဒီเทศอ่ะสาจองก็เราတို့อ๋อเราတို့อตันเนี่ยปี้ปู่ท่าอ่ะอิงပြောขึ้นมาเลยอู้เซ่มาญี่ปุ่นနိုင်ငံอ่ะပါอู้เซ่เนี่ยแมทช์ကိုလည်းနားထောင်ကြည့်အောင်ပါခင်ဗျโ
อเคเราญี่ปุ่นอู้เซ่มาအပြန်အလှန်လူအပ်ချက်တွေကတော့အပြီးပြီးရှိနေကြတာပါပဲကျွန်တော်တို့မြန်မာလူအပ်ချက်တွေကိုဒီဥပကဖြည့်ဆည်းပေးတဲ့နေရာမှာနိုင်ငံတကာစီးပွားပဲပုံစံမျိုးနဲ့ဆက်ဆံဖို့လိုအပ်ပြီးတော့တရားသဘက်စီဝါရေးနှိုက်ကွက်ဖို့ရပုံစံမျိုးမဖြစ်ဖို့လိုပါတယ်။ဆိုလိုတာကရှေ့ခင်ကကျွန်တော်တို့နဲ့တွဲလုပ်ခဲ့မှုတဲ့ဂျပန်ဂျမန်စီဝါရေး project ကြီးတွေရဲ့ project ဆိုင်ရာ material list operation manual စတာတွေမှာသူတို့ရဲ့မူရင်းဂျပန်ဂျမန်ဘာသာပြင်နိုင်ငံကသုံး English ဘာသာရပ်နေပါပူးတွဲထုတ်ပေးတဲ့အတွက်ကျွန်တော်တို့မြန်မာလူမျိုးများအတွက်အခက်အခဲမရှိပုံမပါဝင်ဆောင်ရွက်ဖို့အခွင့်အရေးပေါ်ရပါတယ်။စစ်ဆိုရခေညံမျောမြင်နေပြီးကိုကျိုးအတွက်သာကြီးတတ်တဲ့စစ်ဘုံချုပ်ကြီးတွေကြောင့်တရုတ်တွေဟာမြန်မာတွေပေါ်စီးလို့ဝါလို့လိုလာတဲ့ပို့လို့အနိုင်ကျင့်နိုင်တဲ့အခြေအနေကိုဖန်တီးနိုင်ခဲ့လို့အဲ့ဒီတရုတ် project တွေမှာ store ကနေပစ္စည်းထုတ်တာတန်ချောင်းတစ်ချောင်းကစားဝယ်ရခွေတစ်ခွေထုတ်တာကစားအားလုံးကတရုတ်စာနဲ့သာရေးထားတဲ့အတွက်နေရာတကာမှာတရုတ်တွေအများကြီးခံထားပြီးမြန်မာလူမျိုးတွေအတွက်မြန်မာလူငယ်တွေအတွက်လူ့ကွက်အဖြောက်ခံရပါတယ်အဲ့ဒီအခြေအနေပြောင်းလဲနိုင်ဖို့အတွက်တရုတ်ရဲ့ project ဆိုင်ရာဆိုင်ရဆာရန်အားလုံးကိုနိုင်ငံတကာသုံး English စာနဲ့မပါမနေရတောင်းဆိုရပါမယ်သတ်မှတ်ရပါမယ်မဖြစ်မနေလုံဆောင်ရပါမယ်အဲ့ဒီလိုလုံဆောင်နိုင်မှသာကျွန်တော်မြန်မာလူငယ်တွေအတွက်လုံနိုင်ခိုင်နိုင်ခွင့်စွမ်းရည်ပုံမှုမြန်မာလာမှာဖြစ်ပါတယ်ပုံမှုပါဝင်လာမှာလည်းဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံအတွင်းရှိဘယ် project မှမဆိုတရုတ်စာလည်းမလိုသလိုကလားစာလည်းမလိုပါဘူးကြီးကဂျပန်ဂျမန် project တွေလုပ်ခဲ့သလိုနိုင်ငံတကာသုံး English ကိုသာဂုဏ်သိက္ခာရှိရှိမျှမျှတက်တာဆောင်ရွက်ပေးနိုင်ဖို့ဟုတ်တာကျွန်တော်ဒီနေရာကစဉ်းတောင်းဆိုလိုပါတယ်ဟုတ်ကဲ့ပါပါ
ဟုတ်ကဲ့ဒါဂျပန်နိုင်ငံဥစေရဲ့တိုက်တွန်းချက်ပေါ့လေနောက်ထပ်ဒီတော်တော်ရှင်ဥတင်ငွေရဲ့စားစောင်းပို့ထားတာကိုလည်းကျွန်တော်ဖော်ပြချင်ပါတယ်တရုတ်နဲ့ပတ်သက်ရင်တတိအများကြီးထားရမှာပါတခြားရှိရှိဝေးမကြည့်ပဲချင်းဝင်ကိုပဲကြည့်ပါတယ်အတွန်းတော့ကမတန်ဆဆန်းကန်ကာကလကလည်းနည်းသေးဂျပန်ချင်းဝင်တစ်ခုနဲ့ရှင်းချင်းသိနိုင်ပါတယ်အခြေအနေအရဆိုတာကိုသိပါတယ်မြန်မာနိုင်ငံကဝေပိုင်းသမားတွေတော်တော်များကအကောင်းမြင်နေပေမဲ့290ရှိလာပြီးမြန်မာနိုင်ငံဘာတွေဖြစ်မြောက်ဖြစ်အောင်လုပ်ပေးတယ်လဲဆိုတာမင်းတို့ထောက်ဆရာရှိပါတယ်အုတ်ချုပ်သူလူရန်စားကိုကာကွယ်ပေးတာပါပြည်သူလူထုကိုကာကွယ်ပေးတာမဟုတ်ပါဘူးသူကာကွယ်တာကောင်းလို့လူခွန်ရေးတွေချိုးပေါက်တဲ့လူတွေချမ်းသာနေတာနေရာရနေတယ်ဆိုတာတွေကိုသိဖို့လိုပါတယ်ယင်းနှမြုံနှံမှုဆိုတာအကျိုးမြတ်ရဖို့ယင်းနှိရဲဆိုတာနားလည်ပေမဲ့နှစ်ဖက်အကျိုးရှိအောင်ဖြစ်ဖို့တော့လိုပါတယ်ဆိုပြီးဥတင်ငွေရရေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီအခုအစီအစဉ်အဆုံးသတ်ဖို့လဲကျွန်တော်တို့တမင်းနဲ့တာတာတော့ကျမှာရဲဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကုတ်နှစ်ယောက်ကိုကျွန်တော်အပိတ်အနေနဲ့သုံးသပ်စေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံဒီတရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာအဆက်ဆက်ရရတရုတ်နိုင်ငံကအင်အားလည်းကြီးလာနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တယ်ဆိုတော့ဒီလိုညမျိုးမှာမြန်မာနိုင်ငံဘက်ကဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေသတိထားသင့်တာတွေများရှိမလဲဆရာစီရဲ့သူအရင်ဆွေးနွေးပြပါခင်ဗျာ
တရုတ်ကြောင်းသိအောင်လုပ်ရမှာပေါ့ဗျာကျွန်တော်တို့တရုတ်ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့ကပ်နေရွန်းနဲ့ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့အလုပ်လုပ်မဲ့ကျွန်တော်တို့နိုင်ငံပိုင်လုပ်ငန်းတွေဘလို့အလုပ်လုပ်လဲပေါ့နော်ဘာလို့လဲဆိုတော့တရုတ်ကလည်းအခုမှတော့ဖွံ့ဖြိုးရေးနိုင်ငံနဲ့တကယ်တော့ရှိပြီးတော့နိုင်ငံကြီးလို့လာနောက်တစ်ဆင့်ဟိုတကယ်စူပါပါဝါပုံစံမျိုးကျွန်တော်တို့ဖြစ်လာတော့သူဒီနိုင်ငံပိုင်လုပ်ငန်းတွေကလည်းတခြားနိုင်ငံတွေမှာအလုပ်လုပ်တာအများကြီးထားပါတော့အမေရိကန်တို့ဘာလို့တွေ့ကြုံမရှိတော့ဟိုလူခွင့်ရေးလို့ဘာလို့ကမှလည်းအားနေတယ်အဲ့ခါကျတော့ကိုယ့်ဘက်ကအားထုတ်ပြီးတော့လေဟိုစောင့်ကြည့်နိုင်ပြောနိုင်ဆိုနိုင်စဉ်းစားနိုင်စာရုပ်ချုပ်တာဆိုတာကြွမ်းကျင်းကျင်လုပ်နိုင်မှာပဲကျွန်တော်ရမယ်ဆိုတော့ကျွန်တော်ပြန်တော့
ဟုတ်ကဲ့ဆရာဦးအောင်စောခင်ဗျာကျွန်တော်တို့အချိန်မိနစ်ဝက်လောက်ရပါသေးတယ်ကျွန်တော်ဘက်ကစောင်းရန်ရှောင်းရန်မြန်မာဘက်ကလုတ်တင်တာဘာတွေများရှိမလဲ
စောင်းရန်ရှောင်းရန်မိနစ်ဝက်လောက်ပြောလို့မရဘူးဒါပေမဲ့ကျွန်တော်တရားအထုတ်ကြည့်အားထားတာကျွန်တော်လုပ်လို့မရတော့ဘူးနံပါတ်1ကတော့ကျုပ်မဟာဒီပါရေးကြည့်တယ်လို့ဒီလိုလိုတော့ကျွန်တော်တို့ရဲ့မှာပြီးတော့ပါလဲဆိုတော့ဒီလိုလိုတယ်မြန်မာနိုင်ငံလေးအရင်လိုတော့မဟုတ်တော့ကျွန်တော်တို့မှာဂျပန်ဆောက်ကိုရီးယားအလားစင်ကာပူတိုင်ဝမ်အမေရိကတို့တငင်းချင်းနေရှိနေဒီလိုကကာလမှာတရုတ်တခုတော့အားထုတ်တာမဟုတ်တော့ပဲအားထားတာကိုချားတွေနဲ့လည်းကျွန်တော်ဘလို့မဟာစီရယ်ထားပြီးတော့လှုပ်လှုပ်မလဲဆိုတော့စဉ်းစားမယ်အချင်းကိုကျွန်တော်ထင်ပါတယ်
โอเคပင်နဆွေးနွေးပြတဲ့အရာတွေဒီဌာနကဥအောင်စော The Voice Channel ကဦးစီးရဲ့သူကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရီအတန်နေနဲ့ပြဖို့တဲ့သူတွေနဲ့တော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီဇန်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုအစီအစဉ်လေးအဆုံးမသတ်ခင်မှာပဲနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားပေးတဲ့အနေနဲ့အီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရရဆက်ဆက်နှိမ်နင်းခဲ့တဲ့အီရန်စစ်တပ်အကြီးတန်းစစ်ဗိုလ်ချုပ်သူဦးကိုတောက်ကြနေကအရေးယူတန်းခတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာဖြစ်ခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်အပြုံလိုက်တတ်ဖို့အတွက်ညွှန်ကြားခဲ့တဲ့အီရန်တော်လောင်ရေးအဆောင်တပ်ရဲ့ဗိုလ်ချုပ်ကြီးဟာဆန်ရှာဗာဘူအကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြစ်ဒဏ်တွေချမှတ်ခဲ့တာပါ။တရုတ်နိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခီးနဲ့လာကြမဲ့ခီးတွေမှာတရုတ်နိုင်ငံမှာအခုလောလောဆယ်ကူးစက်ပြန့်နှံ့နေတဲ့ဗိုင်းရပ်စ်ရောဂါပိုးပါမပါဆိုတာကိုစမ်းသပ်စစ်ဆေးတာတွေလုပ်သွားမယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှကြေညာပါတယ်။တရုတ်နိုင်ငံမှာအဲ့ဒီဗိုင်းရပ်စ်ပိုးကြောင့်နှစ်ယောက်သေဆုံးပြီးတော့လူတွေဒါဇင်နဲ့ချီနေမကောင်းဖြစ်ပြီးတော့ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။တရုတ်မြန်မာတန်တမာဆက်ဆံရေးအနှစ်90ပြည့်အထိမ်းအမှတ်နဲ့မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်နဲ့လာရောက်သွားတဲ့တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံကပူးပေါင်းဆောင်ရွက်စာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်းနဲ့ပါနှိပ်ပြီးတော့မှဒီကနေ့တွေ့ဆုံခဲ့ပါတယ်။မြန်မာတရုတ်ပူးပေါင်းဆောင်ရွက်လုပ်ငန်းတွေမှာတော့တရင်နဲ့နှိပ်ပညာလုပ်ငန်းဆက်ပြူရည်နဲ့ဆက်မှုလက်မှုလုပ်ငန်းဆက်သွယ်ရေးလုပ်ငန်းတွေကနေကချင်ပြည်နယ်ထဲကစစ်ဘေးရှောင်ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့လုံခြုံရေးဆိုင်ကလုပ်ငန်းတွေမှာပါစီမံကိန်း33ခုတရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Voidek Zonyek ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.